Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့မနေ့မြန်မာစံတော်ချိန်6နာရီရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါပြီရှင်။ကျမခွာညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နယ်အတူကြီးညာပေးပါပါနိုင်ငံခြားရေးဝန်ကြီးအစ်စ်ဖြစ်လာမယ်လို့နာမည်ကြီးနေတဲ့အိတ်ဆန်ရင်းနှံတထေးကြီး Rex Tillerson ကိုစနေနေ့ပိုင်းမှာ Donald Trump ကတွေ့ဆုံခဲ့ပါတယ်တူရကီနိုင်ငံ Istanbul မြို့တော်မှာစနေနေ့နှံဝန်းကဘုံနှလုံးပောက်ကွဲပြီးလူ73ဦးသေဆုံးပြီး40လောက်ဒဏ်ရာရခဲ့ပါတယ်အာဆီယံဒေသရင်းနေလူစုရဲ့ရပိုင်ခွင့်အကာအကွယ်ပေးဖို့အတွက်အာဆီယံနိုင်ငံတွေကလွှတ်တော်အမတ်တွေအခမ်းအနားကိုမြင့်တင်ဖို့အတွက် APHR အာဆီယံဒေသရင်းလူခွင့်ကော်မတီအမတ်တွေကနေပြီးတော့တိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင
်ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းလာကတော့ဒီရာထူးသက်တမ်းကုန်ဆုံးနာမယ့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရသူကအခုလိုပြောပါတယ်
ဆိုတော့နဗီယာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့ထုတ်ပြန်ကြေညာချက်နဲ့ပတ်သက်လို့ကျွန်တော်တို့ကတော့တော်တော်လေးစိတ်ဝတ်သက်မသာဖြစ်ရတယ်
သမရာယုံဝန်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်ပါရှင်။အဲဒီနောက်မှာတော့တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ American Style အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန္နန္ဒာချန်တို့ကကြေညာပေးပါမယ်ရှင
်။ Action Yinan Company အခြေခံ Rex Tillerson ကိုအရွေးကောက်ခံသမ္မတ Donald Trump ကနိုင်ငံခြားရေးဝန်ကြီးယာရုနေရအတွက်ရွေးချယ်ဖို့များနေတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်တနေ့ဖြစ်တဲ့စနေနေ့မနက်ပိုင်းမှာပဲ Donald Trump က Tillerson နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ Trump ရဲ့အဆိုအသင့်ရွေးချယ်ရေးအဖွဲ့နဲ့ယင်းနီးသူရဲ့ပြောကြားချက်တွေကိုကိုးကားပြီး Tillerson ကိုရွေးချယ်ဖို့များတယ်လို့သတင်းဌာနအတော်များများကနေပြောဆိုနေကြတာဖြစ်ပါတယ်။ NBC သတင်းဌာနကစနေနေ့မနက်ပိုင်းမှာ Tillerson ကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ Trump ကရွေးချယ်မယ်လို့မျှော်လင့်ရအောင် Trump ရဲ့အဆိုအသင့်ရွေးချယ်ရေးအဖွဲ့နဲ့ယင်းနီးသူနှစ်ဦးရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းထုတ်ပြန်လိုက်တာပါ။ဒါပေမဲ့ Trump ရဲ့အဆိုအသင့်ရွေးချယ်ရေးအဖွဲ့ကတော့ဒီယာရုအတွက်သူ့ကိုရွေးမရွေးအတိမပြုသေးပါဘူး။အရင်ကထရမ့်ကိုဝေဖန်ခဲ့သူလည်းဖြစ်2012ခုနှစ်သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးပြန်ခံခဲ့သူမစ်ရော်မနီအပြင်အခုတယ်လဆန်ကိုလည်းနိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်သူဖြစ်နေထင်ကြေးပေးနေကြတာဖြစ်ပါတယ်။အရင်ကနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယန်နီကတော့သူဝင်မပြိုင်ဘူးလို့ပြောပြီးနှုတ်ထွက်သွားတာဖြစ်ပါတယ်
။ Syria နိုင်ငံကိုနောက်ထပ် American တပ်ဖွဲ့ဝင်200ဆစ်လွတ်မယ်လို့ American ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ IS အကြမ်းဖက်အဖွဲ့ကသူတို့ရဲ့မြို့တော်အဖြစ်ကြီးညာထားတဲ့ Raqqa မြို့က IS အစွန်းရောက်တွေကိုတိုက်ထုတ်ရမှာဒီ American တပ်ဖွဲ့ဝင်တွေကိုအုံပြုသွားမှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Ash Carter ကစနေနေ့မှာပြောဆိုခဲ့တာပါ။ဆစ်လွတ်မဲ့တပ်ဖွဲ့ဝင်200ထဲမှာတော့အထူးတပ်ဖွဲ့တင်နန်းပို့ချသူတွေအကြံပေးတွေနဲ့ဖောက်ခွဲရေးပစ္စည်းရှင်းလင်းရေးအဖွဲ့တွေပါဝင်တယ်လို့ဝင်ကြီးကာတာကပြောဆိုခဲ့ပါတယ်ထူကြတဲ့စွမ်းရည်ရှိသူတွေပါဝင်မဲ့တပ်ဖွဲ့ဝင်တွေဟာစီးရီးယားနိုင်ငံမှာရောက်ရှိနေပြီးသားဖြစ်တဲ့တပ်ဖွဲ့ဝင်300နဲ့ပူးပေါင်းပြီး IS စစ်သွေးကြွတွေနှိမ်နှင်းရေးအတွက်ဒေသခံတပ်တွေကိုစီယုံစုစည်းမှုတွေဒေသင့်တင်ကြားမှုတွေလိုအပ်တဲ့ပစ္စည်းတွေတက်ဆင်ပေးတာတွေနဲ့အတူစွမ်းဆောင်ရည်မြင့်တက်လာအောင်ဆောင်ရွက်မှာဖြစ်ကြောင်းလည်းဝင်ကြီးကာတာကပြောဆိုခဲ့ပါတယ်အရှေ့လေပိုင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့ဘာရိန်နိုင်ငံမှာပြောကြားမှုတွင်ဆီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုပြည်ပကအဓိကကြောရောင်နောက်ခံပေးနေတဲ့ရုရှားနိုင်ငံကပြည်တွင်းစစ်မီးတောက်လာအောင်မီးထိုးပေးနေပြီးဆီးရီးယားပြည်သူတွေဆက်လက်ဒုက္ခခံစားနေရတယ်လို့လည်းဝန်ကြီးကာတာကပြောဆိုသွားခဲ့ပါတယ်
။တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာစနေနေ့နှောင်းပိုင်းကဘုံးပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးကြီးမားတဲ့ဘောလုံးကွင်းကြီးကိုပါတုံ့ခါသွားစေခဲ့ပါတယ်။ဘောလုံးပွဲအပြီးနောက်နှစ်နာရီလောက်ကြာမှဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုပောက်ကွဲမှုမှာတစ်ခုကကားဘုံးဖြစ်ပြီးနောက်တစ်ခုကအသေးခံဘုံးဖြစ်ပါတယ်။ဒါဟာလုံခြုံရေးအရာရှိတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာပါ။တနင်္ဂနွေအစောပိုင်းထိတေဆုံးဒဏ်ရာရသူဆင်းကိုအာဏာပိုင်တွေကမထုတ်ပြန်သေးပါဘူး။ဒေသခံသတင်းတွေကတော့အနည်းဆုံး73ဦးတေဆုံးပြီး40နီးပါးဒဏ်ရာရတယ်လို့ပြောပါတယ်။ NTV ရုပ်သံကတော့အခုဖောက်ခွဲမှုဟာ Basistas Vodafone Arena ဘောလုံးကွင်းကနေလုံထင်းရဲတွေကိုတေဆောင်လာတဲ့ဘတ်ကားကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့ပြောပါတယ်။အခုထိ အရသာထိခိုက်တေဆုံးမှုရှိမရှိမသိရသေးပါဘူးပရမပောက်ကွဲမှုအပြီးမှာပဲလူနာတင်ကားတွေရောက်လာခဲ့တယ်လို့ရဲရဟတ်ယွန်းတွေကလည်းဝေဟင်ကနေမီးမောင်းထိုးပေးခဲ့တာတွေ့ရပါတယ်တူရကီအစိုးရကတော့လုံခြုံရေးနဲ့မတည်မငြိမ်ဖြစ်မှာဆိုတယ်လို့အကြောင်းပြပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာသတင်းမထုတ်ပြန်သေးပဲသတင်းမှောင်ချထားစေပါဒါပေမဲ့ပြည်ထောင်ဝန်ကြီးကနိုင်ငံတော်ရုပ်တံကနေဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရက်ဆက်တဲ့အသေးခံဘုံခွဲမှုဖြစ်ကြောင်းအတည်ပြုခဲ့ပါတယ်တူရကီဝန်ကြီးချုပ်ရစ်ဆက်တဲ့အာဒိုဝန်ကလည်းဒါဟာရဲတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအသေးပြောက်အများဆုံးဖြစ်စေဖို့ရည်ရွယ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ခုထိတော့ဘယ်ဖွဲ့စည်းကလှုပ်ဆောင်လဲဆိုတာမသိရသေးပါဘူ
းကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ဟာစနေနေ့ကနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူရမှာကိုလံဘီယာနိုင်ငံကနှစ်ပေါင်း50ကြာပြည်ရင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုတွေအတွက်ကောင်းကင်ဘုံကပေးတဲ့လက်ဆောင်အဖြစ်ဂုဏ်ယူမိတဲ့အကြောင်းပြောကြားခဲ့ပါတယ်။သဘောတူညီချက်ကြောင့်အလက်စကာပြည်နယ်ကတိခတ်ပါရှင်။အလက်စကာကနေပါတာဂိုနီးယားထိအမေရိကတိုက်ဟာငြိမ်းချမ်းတဲ့နယ်မြေတစ်ခုအဖြစ်ပြောနိုင်ပြီလို့လည်းနော်ဝေးနိုင်ငံအော့စလိုမြို့တော်ခန့်မှမှာမိန့်ခွန်းပြောကြားစဉ်ငြိမ်းချမ်းရေးအထိတ်မဲ့ဖြစ်သမ္မတဆန်တိုစ်ကပြောကြားခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာပြည်ရင်းစစ်ဖြစ်ခဲ့ပြီးတဲ့နောက်ကိုလံဘီယာအစိုးရနဲ့လက်ဝဲဝါရီဖောက်တပုံတွေကြားငြိမ်းချမ်းရေးသဘောတူညီချက်ရအောင်ညှိနှိုင်းကြိုးပမ်းမှုတွေအတွက်သမ္မတဆန်တိုစ်ဟာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်။မူရစ်ဆေဝါကူတန်ရောင်းဝယ်မှုနဲ့ပြန်ပေးဆွဲမှုတွေကနေဝင်ငွေရရှိခဲ့ကြတဲ့သဘုံတွေကလက်နက်စွန့်ဖို့ဆုံးဖြတ်ခဲ့ပြီးငြိမ်းချမ်းရေးအထိတက်လှမ်းစေခဲ့တဲ့အောင်မြင်မှုရခဲ့တဲ့သမ္မတဆန်တိုစ်ရဲ့အခမ်းအနားကိုနော်ဝေးနိုဘယ်ကော်မတီကအတိအမှတ်ပြုခဲ့တာဖြစ်ပါတယ်။ဆုလက်ခံရယူတဲ့မိန်ကုံးမှာတော့ဒီနိုဘယ်ငြိမ်းချမ်းရေးဆုဟာကိုလံဘီယာနိုင်ငံသားတွေအားလုံးအထူးသဖြင့်ပြည်တွင်းစစ်အတွင်းသေဆုံးခဲ့ရတဲ့လူ2,200ကိုပေးအပ်တာဖြစ်တယ်လို့သမ္မတဆန်တိုစ်ကပြောဆိုခဲ့ပြီးသူ့ရဲ့ငြိမ်းချမ်းရေးဆောင်ရွက်ချက်ကိုလည်းတခြားစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံတွေအနေနဲ့စံနမူနာယူကြဖို့ကိုပြောဆိုသွားခဲ့ပါတယ်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
New American Tan ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒေတာရင်းနေထိုင်သူတွေအားလုံးရဲ့လူခွင့်ရရပိုင်ခွင့်တွေအကာအကွယ်ပေးနိုင်ဖို့အာဆီယံနိုင်ငံတွေကလွှတ်တော်အမတ်တွေအခမ်းအနားကိုမြင့်တင်ပြီးညီညီညွတ်ညွတ်ရပ်တည်သွားဖို့ APHR ဒေတာအာဆီယံဒေတာရင်းလူခွင့်ဆိုင်ရာလွှတ်တော်အမတ်များဖွဲ့ကစနေနေ့မှာကြောက်တဲ့လူခွင့်ရနေ့မှာတောင်းဆိုခဲ့ပါတယ်။လက်ရှိမှာဒေတာရင်းလွှတ်တော်အမတ်တွေဖို့သူတို့ရဲ့ဗဲမလိုက်ပဲရက်တည်မှုအတွက်နှီးမျိုးစုံနဲ့ချိန်ချောက်တာခံရတာမို့အစိုးရရဲ့အနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတာပါ။ဒါပြင်သူတို့တာဝန်တွေကိုအနည်းငယ်ကင်းကင်းထမ်းဆောင်နိုင်အောင်လုပ်ပေးဖို့လည်းမှန်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံကတိုက်ခိုက်ခေါင်းဆောင်ဆမ်ရန်ဆေးရနိုင်ငံရဲ့ချက်ကိုထွက်ပြေးနေရတယ်လို့မလေးရှားတိုက်ခိုက်ခေါင်းဆောင်အန်ဝါအီဘရာဟမ်ကလည်းအခုထိအကျဉ်းချတာခံရပြီးထိုင်းနိုင်ငံမှာတော့ဆစ်အာနာသိမ်းပြီးကြတဲ့ကအရင်လွှတ်တော်အမတ်တွေအတွက်ခီးသွွားမှုကန့်သက်တာတွေဖိနှိပ်မှုတွေကြုံနေရတဲ့အပြင်ဖိလစ်ပိုင်နိုင်ငံမှာလည်းမူရစီဝါနှိမ်နှင်းမှုတွေထောက်ပြတဲ့လှုပ်တော်အမတ်တွေရဲ့ရပိုင်ခွင့်တွေအတွက်စိုးရိမ်လာရတာတွေကိုဖော်ပြထားပါတယ်။ဒေသတွေမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကြော့ကြပြီးအခြေအနေတွေတစ်နှစ်တခြားပိုဆိုးလာတာတွေ့ရတယ်လို့ဆိုပါတယ်။ဖိလစ်ပိုင်မှာအခုလူပေါင်း 5,000 ကျော်တေဆုံးခဲ့ပြီဖြစ်တဲ့မူရစီဝါနှိမ်နှင်းမှုဖြစ်ပေါ်နေတယ်လို့ဒေါန်ဆန်းစုကြည်တက်လာတဲ့မြန်မာနိုင်ငံမှာလည်းအခုထိလူနည်းစုတွေရဲ့ရပိုင်ခွင့်အထူးသဖြင့်ရိုဟင်ဂျာအရေးကိုဖြည့်ရှင်းမပေးနိုင်တာတွေ့နေရဆဲမှုအာဆီယံလွှတ်တော်အမတ်တွေအနေနဲ့ဒီလိုဒေသရင်းအရေးတွေကိုဖြည့်ရှင်းအူစားပေးလှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ
်။တရုတ်နိုင်ငံကသူ့ရဲ့လက်အောက်ခံဒေသတစ်ခုအဖြစ်သဘောထားတဲ့ထိုင်ဝမ်နဲ့နှစ်စဉ်စစ်ဘက်ဆိုင်ရာဆက်ဆံမှုတွေအပါအဝင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာဥပဒေမူကြမ်းကိုတောက်ကြနေကအတည်ပြုလိုက်တဲ့ပေါ်တရုတ်နိုင်ငံကစန့်ကျင်ပြောဆိုလိုက်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ကြားစစ်ဘက်ဆိုင်ရာဆက်ဆံရေးတွေဘလို့ပုံစံမျိုးနဲ့ပဲလှုပ်လှုပ်အပြင်းထန်စန့်ကျင်တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ယန်ယူဂျန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရအားပေးထားတဲ့ Global Times သတင်းစာကဖော်ပြပါဗျ။ American Congress လွှတ်တော်ရဲ့လှုပ်ရက်ဟာတရုတ်နိုင်ငံရဲ့ပြည်ရင်းရွေးကိုဆွတ်ဖက်ရာရောက်ပြီးဒေတာရင်းတည်ငြိမ်မှုတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိခိုက်စေသလိုနောက်ပိုင်းမှာ American ရဲ့အကျိုးစီးပွားရေးကိုလည်းထိခိုက်လိမ့်မယ်လို့ပြောဆိုခဲ့ပါဗျ။အမေရိကန်အနေနဲ့မှားယွင်းတဲ့လုပ်ရက်ကိုပြင်ဆင်မှုတရုတ်နိုင်ငံကတောင်းဆိုလိုက်သလိုဥပဒေမူကြမ်းကိုတုံ့ပြန်နိုင်တဲ့အခွင့်အလမ်းရှိတယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုတဲ့အကြောင်း Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်အထက်လွှတ်တော်မှာတောက်ကြနေကတခဲနဲ့အတည်ပြုခဲ့ပြီးတော့သမ္မတ Barack Obama လက်မှတ်ရေးထိုးအတည်ပြုဖို့စောင့်ဆိုင်းနေတဲ့ဥပဒေမူကြမ်းထဲမှာတော့အမေရိကန်နဲ့ထိုင်ဝမ်တို့ကြားအဆင့်မြင့်စစ်ဘက်ဆိုင်ရာ အစီအစဉ်တစ်ခုကိုကာကွယ်ရေးဝန်ကြီးကဆောင်ရွက်သွားဖို့အကြံပြုထားပြီးတော့ထိုင်ဝမ်နဲ့စစ်ရေးလေးကျက်မှုတွေလုံနိုင်မဲ့အလားအလာနဲ့ပတ်သက်လို့လည်းဖေဖော်ဝါရီလမှာနောက်ဆုံးတာအစီရင်ခံတင်ပြဖို့လည်းတိုက်တွန်းထားပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နားမှာအကြံဖက်သမားလို့တန်မြတ်ရှိသူ၃ဦးဖမ်းမိတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။သူတို့ဟာမြို့တော်ရင်းနိုင်ငံခြားခီးတွားတွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့လုပ်နေတဲ့ဖမ်းမိတာဖြစ်မယ်လို့ယုံကြည်ရပါတယ်။တန်မြတ်ရှိသူတွေဖြစ်တဲ့အမျိုးသား၂ဦးနဲ့အမျိုးသမီး2ဦးဟာသမရနန်းတော်မှာအဆောင်နဲ့တာဝန်ချင်းအပြောင်းလဲလုပ်တဲ့အခမ်းအနားအတွင်းလက်လုံဘုံတွေနဲ့ဖောက်ခွဲဖို့ကြံနေတယ်လို့ဂျကာတာရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။အလေးချိန်၃ကီလိုလောက်လေးမဲ့ pressure cooker ဖိအားသုံးပေါင်းဟာမီတာ300ပတ်လဲဖျက်ဆီးနိုင်တယ်လို့လည်းပြောပါတယ်။စရုထမြဘုံလုံးသူလို့တန်မြတ်ရှိသူကတော့စနေနေ့မှာတခြားခင်တခုမှဖမ်းမိတာပါဒါအကြမ်းဖက်သမားလို့တန်မြတ်ရှိသူတွေကအမျိုးသမီးတူကိုသရုပ်သမီးဖြစ်နေအုံချပြီးပထမဆုံးတိုက်ခိုက်တာလို့ပြောပါတယ်သရုပ်သမီးဆိုတဲ့အတုံးလုံးဟာအသေးခံဘုံခွဲသမားကိုခေါ်တဲ့နာမည်ဖွဲ့ဖြစ်ပြီးအရင်ကတော့အမျိုးသားတွေကိုသာတုံးလို့ရှိတာပါဒီအမျိုးသမီးကိုစနေနေ့ကဖမ်းခဲ့တာဖြစ်ပြီးသူ့ကိုဖမ်းမိတဲ့အိမ်မှာပဲဘုံကိုတွေ့ခဲ့တာဖြစ်ပါတယ်အမျိုးသားနှုတ်ကတော့ဂျကာတာနောက်တနေရာမှာဖမ်းမိတာဖြစ်ပါတယ်
ပြင်သစ်နိုင်ငံကပဲရစ်မြို့တော်နဲ့တခြားမြို့တွေမှာလေလုညင်ညမ်းမှုတွေကြီးထွားလာချိန်မှာပဲအစိုးရကလျှက်စစ်ကားတွေဝယ်ယူဖို့အတွက်ဗန်ဒန်ငွေတွန်းမြင့်မှုအပါအဝင်လေလုညင်ညမ်းမှုတိုက်ဖျက်ရေးအစီအစဉ်တစ်ခုကိုကြေညာခဲ့ပါတယ
်2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နတာချန်တို့ကြေညာပေးခဲ့တာပါအခုမနေ့ဆက်လက်နားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မှာနောက်ထပ်လူသစ်ခန့်ထားဖို့မရှိတော့ဘူးဆိုတာကိုပြောပြမှာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် BJ နံပြားရဲ့ယာရုကိုမကြခင်ရုတ်သိမ်းတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ်ဒီဇင်ဘာလအကုန်မှာတက်တန်းကုန်ဆုံးတော့မယ် Mr. နံပြားရဲ့ယာရုအတွက်နောက်ထပ်တက်တန်းတိုးဖို့ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကထောက်ခံကြေညာခြင်းမရှိခဲ့တာကြောင့်လို့ဆိုပါတယ်မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုပြောပြမှာပါရှင်
BJ Nambia ရဲ့တက်တန်းကုံဆုံးတော့မှာဖြစ်ပြီးနောက်ထပ်လူစားထိုးခန့်အပ်ဖို့မရှိတော့ဘူးဆိုတဲ့အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
The mandate on his office expires on the 31st of December.
Mr. Nambia ကိုတာဝန်ပေးထားတဲ့တက်တန်းဟာဒီဇင်ဘာလ31ရက်မှာကုန်တော့မှာပါကုလသမဂ္ဂထွေထွေညီလာခံကလည်းသူ့ရဲ့ယာဒူးတက်တန်းတိုးပေးဖို့ထောက်ခံကြေညာခြင်းမရှိခဲ့ပါဘူးဒါကြောင့်နောက်ထပ်လူစားထိုးခန့်အပ်ဖို့လည်းမရှိပါဘူးမြန်မာနိုင်ငံအတွက်မလိုအပ်တော့ဘူးလို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြင်ကြပါတယ
်အခုလို VJ နံပြီးရဲ့နေရာမရှိတော့ပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့သူတို့ရဲ့နိုင်ငံသားရေးမူဝါဒအရကုလသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမရာယုံညွှန်ကြားရေးမှူးဦးစော်ထေးက VOE ကိုပြောပါတယ
်အရင်ကလည်းကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖြစ်တယ်ခုလည်းပူးပေါင်းဆောင်နေတယ်နောက်လည်းပူးပေါင်းဆောင်တော့တယ်ဆိုတော့နံပြီးရနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့သူထုတ်ပြန်ကြည့်ရတဲ့ channel ပတ်သက်လို့ကျွန်တော်တို့ကတော့တော်တော်လေးစိတ်ဝတ်တမလာဖြစ်ရတယ်။အဲဒီပုံမှာလည်းလက်တွေ့အခြေအနေတွေကိုသင်ရဖို့ပြင်ဆင်မရှိသေးဘူး။သူ့ရဲ့စိတ်ဝတ်မှာစက်ကွက်ချက်လာပြီးထူရတဲ့အတွက်ကျွန်တော်တို့ကတော်တော်လေးကိုအားဝယ်ဒီစတင်ဖြစ်ပေါ်နေတဲ့အကြောင်းရင်းကိုဖော်ပြဖို့စက်ကွက်ချက်တယ်။အဲ့လိုပဲကျွန်တော်တို့ကမြင်ပါတယ်
ဟုတ်ကဲ့အဲ့တော့ Mr. Namia ရဲ့ထုတ်ပြန်ချက်မှာထောက်ပြထားတဲ့ဒီပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းမီဒီယာတွေတွားရောက်ပြီးတော့သတင်းယူခွင့်ပြုဖို့ဆိုတဲ့အချက်မှာမြမအစိုးရကလည်းတွားခွင့်ပြုမှာဖြစ်တယ်လို့တုံ့ပြန်ထားတယ်ဆိုတော့သတင်းတော့တွေအတွက်အခုအစီအစဉ်တွေကဘယ်လိုရှိပါသလဲရှင
်သတင်းမီဒီယာတွေစီစဉ်တဲ့အပိုင်းကတော့ကျွန်တော်တို့ကနဦးကတော့ Foreign Media ပါမယ်တို့တော့ကျွန်တော်တို့ Local ပိုင်းက Web Correspondent ဖြစ်နေဒီလိုဒီမှထားတာဒါနဲ့တော့ဒါတွေကကျွန်တော်တို့စံပယ်ဝင်လာဆက်လက်ပြီးတော့ဆောင်ရမှာဖြစ်တယ်အနည်းဆုံးအားဖြင့်တော့အနည်းဆုံးကျွန်တော်တို့ကရုပ်သံအဲဗီဒီယိုဟိုနေ့စဉ်သတင်းကအဲဖတ်အကြည့်ပါသတင်းတွေစသဖြင့်ကျွန်တော်တို့စုံလင်အောင်ရေးဖြည့်ပြီးတော့ဆောင်ရွက်တော့မှာဖြစ်တယ်အဲ့ဒါကိုတော့မကြာခင်မှာမကြာခင်ဆိုတော့အနည်းဆုံးကျွန်တော်တို့အဲ့ဒါကိုဟိုသတင်းယူစင်လို့မှာတိုးတော့ဖြစ်တဲ့အခါမှာလည်းသူတို့ကြည့်တယ်ဒီကံတော်လို့ပြောတော့နေနေနေနေလုံးလုံးရှိတယ်ကျွန်တော်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတော့လုံးလုံးကြီးကတာဝန်ယူတော့တောင်းရအောင်အဲ့ဒါကိုတော့စံကြားရေးဝန်ကြီးခဏကဒီမီဒီယာတင်းကိုဥပမာပြီးတော့တော့ရောက်ဖို့ကျွန်တော်စီစဉ်ထားပါတယ
်မစ္စတာနမ်ဘီယာဟာသ သူတာဝန်မပြီးဆုံးခင်နောက်ဆုံးအကြိမ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်ကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော်မှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့အရက်သားတွေရဲ့လုံခြုံရေးကိုလူမျိုးရေးဘာသာရေးမခွဲခြားဘဲအကာအကွယ်ပေးဖို့မြန်မာအာဏာပိုင်တွေကို VJ နမ်ဘီယာကတိုက်တွန်းထားပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းအဲ့ဒီဒေသကိုသွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့အကြံပြုထားပါတယ်။ဗီဂျေးနမ်ဘီယာဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်2012ခုနှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ။2008ခုနှစ်ကနေ2012ခုနှစ်အထိတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ရုံးအဖွဲ့အကြီးအကဲဖြစ်ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်မှာတော့မစ္စတာနမ်ဘီယာဟာအိန္ဒိယနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်ပါကစ္စတန်တရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။
ရရှိများရှင်လာမယ့်2020အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်ရောဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါရယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါရယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင်
။ VO American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးနားဆင်ရပါမယ်။စီမံကိန်းတက်တန်း၈နှစ်ရှိလာပြီဖြစ်ပေမဲ့အခုမှပထမအဆင့်ကိုအကောင့်ထဲပေါ်ဖို့ပြင်ဆင်နေရတဲ့ဒဝဲအထူးစီးပွားရေးဆောင်အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်။စတူရန်ကီလိုမီတာ900ရှိမဲ့ဒဝဲအထူးစီးပွားရေးဆောင်ကိုအကောင့်ထဲပေါ်ဖို့ထိုင်းဂျပန်နဲ့မြန်မာခေါင်းဆောင်တွေလွန်ခဲ့တဲ့ဇူလိုင်လကတိုကျိုမှာသဘောတူခဲ့ကြပါတယ်။သုံးနိုင်ငံအညီအမျှပိုင်ဆိုင်မဲ့အထူးစီးပွားရေးဆောင်ဖြစ်ပါတယ်။ဒိုင်းနိုင်ငံမှာဂျပန်ကိုပရိပေါင်း1500ကျော်ရှိတာမို့ဂျပန်ပါဝင်လာတာကိုကောင်းတဲ့လက္ခဏာအဖြစ်ကျူဆိုကြပါတယ်။တရုတ်ကုမ္ပဏီတစ်ခုကိုလည်းဒေါ်လာတန်း3000တန်းရင်းနှံချက်စက်ယုံကြီးစောက်ဖို့ဦးသိန်းစင်အစိုးရကခွင့်ပြုထားပါတယ်။ဒါကြောင့်လေးနိုင်ငံတဝဲအထူးစီးပွားရေးဆောင်ဖြစ်လာမဲ့သဘောရှိပါတယ်။စတင်အကောင့်တွေပေါ်ဖို့2008မှာသဘောတူခဲ့ပြီးမယ်အလွန်ကြီးမားပြီးငွေရင်းများလွန်းတာမှုတပိုင်းတစသာလုတ်ကင်နိုင်ပြီးနှောင့်နှေးကြံ့ကြံ့နေရပါတယ်။ရင်းနှက်စိတ်ကန်းတင်မောခြင်းရင်းနှံဓာတုဆက်ယုံရင်းနှံချက်ဆက်ယုံတမဏိဆက်ယုံဓာတ်မြေဩဇာဆက်ယုံလျှက်စစ်ဓာအားဆက်ယုံစတာတွေတိဆောက်ဖို့ရွယ်လာမှု10နှစ်ကြာမယ်လို့ခန့်မှန်းတဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့10နှစ်ကြာတော့မှစတင်အကောင့်တွေပေါ်လာတွေ့ရပါတယ်။တပိုင်းဒီအကောင့်တွေဖော်ဖို့မဖြစ်နိုင်တာမို့စတူရန်ကီလိုမီတာ30ရှိမယ်စက်မှုဇုံကအရင်စဖို့စီစဉ်ပါလေ
စက်မှုဇုံနဲ့ဒဝဲထိုင်းကားလန်တိဆောက်တာဟာအထူးစီးပွားရေးဇုံရဲ့ပထမအဆင့်ဖြစ်ပါတယ်ကီလိုမီတာ130ကျော်ရှိတဲ့ဒဝဲထိုင်းကားလန်တိဆောက်ဖို့အတွက်ဒေါ်လာတန်း130မြန်မာအစိုးရကိုချေငှားဖို့ထိုင်းအစိုးရကသဘောတူထားပြီးသားဖြစ်ပါတယ်ဒါပေမဲ့တောင်ပေါ်ကားလန်တွေပါဝင်နေတာကိုကုန်နင်းကားတွေအတွက်အန္တရာယ်ရှိတယ်လို့ဂျပန်ဘက်ကမြင်လာကြောက်တောင်အောက်မှာလှိုင်ကောင်းတူပြီးကားလန်းဖောက်ဖို့အကြံပေးထားပါတယ်အစဉ်အတန်းရှိတဲ့ကားလန်းတိဆောက်ရင်ငွေပိုကုန်ပြီးအချိန်ပိုကြာနိုင်ပါတယ်တောင်ဖြတ်လှိုင်ကောင်းခုနှစ်ခုတူးရမှာမို့အကုန်ကျပိုများမှာတေးကြပါတယ်ဂျပန်ပါဝင်လာလို့စီမံကိန်းအစဉ်အတန်းမြင့်လာပြီးလုံခြုံစိတ်ချရတယ်လို့ကုန်ကျစိတ်လည်းပိုမိုများပြားလာနိုင်ပါတယ်
ရင်းနဲ့စိတ်ကန်းနဲ့စက်မှုဇုံတိဆောက်ရေးအစီအစဉ်ကိုလည်းဂျပန်ကပြန်လည်ဆန်းစစ်ဖို့ရှိပါတယ်။ဒဝဲအထူးစီးပွားရေးဇုံပြည်စည်းအောင်ဒေါ်လာတန်း12000ကုန်ကျမယ်လို့ခန့်မှန်းပါတယ်။အထူးစီးပွားရေးဇုံကြောင့်နေရာရွှေပြောင်းပေးရမယ့်ဒေသခံတွေအတွက်အိမ်နဲ့တိုက်ခန်းတွေစောင့်နေပြီးမြင်မဲ့သူမရှိသေးပါဘူး။ ရှင်းနေကြမှာပထမအဆင့်အကောင်ထည့်ဖို့ပြင်ဆင်နေတာဖြစ်ပေမဲ့ဒဝဲစီမံကိန်းကိုစိတ်ဝင်စားသူတွေများလာပါတယ်မြန်မာအတွက်သာမကဘဲဒေသဆိုင်ရာအတွက်ပါအရေးကြီးတဲ့စီမံချက်အဖြစ်ရှုမြင်ကြပါတယ်ဒါပေမဲ့ထိုင်းအခြေစိုက်ဒဝဲ watch အဖွဲ့ကတော့ကုမ္ပဏီကြီးတွေသာအကျိုးအမြတ်ခံစားရပြီးဒေသခံတွေနေနာဆုံးရှုံးပြီးတဘာဝပဝန်းကျင်ပျက်စီးဖို့များလာကို NLD အစိုးရသတိပြုတင်တယ်လို့ဆိုပါတယ်
တဝဲအထူးစည်းဝါးရေးဆောင်ပထမအဆင့်အကောင်အထည်ဖော်ဖို့ပြင်ဆင်တဲ့အချိန်မှာတော့ဒေသခံတွေရဲ့လူရိုးလှုပ်ဆင်စည်းဝါးရေးလုပ်ငန်းတွေပျက်စီးကုန်ပြီလို့ပြောကြပါတယ်စည်းဝါးရေးဆောင်တိဆောက်ပြီးစီးရင်အလို့သမားတောင်းချီပြီးအလို့ရကြမယ်လို့မျှော်လင့်ကြပေမဲ့လောလောဆယ်မှာတော့ကျေးရွာ30ကျော်ကလူဦးရေ4000ကျော်ရွှေပြောင်းပေးရမှာဖြစ်ပါတယ်အရင်ရှင်တွေကြီးပွားချမ်းသာဖို့အတွက်ဒေသခံစင်ရဲသားတွေအနစ်နာခံရတယ်လို့မြင်သူတွေလည်းရှိပါတယ်ထိုင်းနိုင်ငံကမတ်တပုတ်ဆက်မှုနယ်မြေကြောင့်ဒေသခံတွေအစိတ်သင့်မှုကိုဒဝဲသားတွေသိရှိကြပါတယ်မတ်တပုတ်ဆက်မှုစုံတိစောက်ပြီး9နှစ်ကြာတဲ့အခါတာဝန်ရှိတဲ့အစိုးရဌာန8ဌာနကိုဒေသခံတွေကတရားစွဲရတဲ့အထိအခြေအနေဆိုးဝါးသွားပါတယ
်ဒဝဲအထူးစီးပွားရေးဇုံဧရိယာဟာမတ်တပုတ်ဆက်မှုစုံနဲ့8ဆလောက်ကြီးမားတာမို့နေနာဆုံးရှုံးမှုနဲ့ပျက်စီးမှုကလည်းပိုပြီးများပြားပွေရှိပါတယ်နေနာဆုံးရှုံးတာကိုအရင်ဆုံးဖြေရှင်းဖို့လိုအပ်ကြောင်းဒေသခံအယတအသိအဖွဲ့တွေကလွန်ခဲ့တဲ့မတ်လကတောင်းဆိုထားပါတယ်ဒေသခံတွေထဲမှာစီမံကိန်းနဲ့ပတ်သက်ပြီးသိရှိသူက900ခန့်လုံးသာရှိပြီးမသိသူကအများစုဖြစ်ပါတယ်ဒေသခံ60ခန့်လုံးလေယာဆုံးရှုံးမှာဖြစ်ပေမဲ့ရောကြီးကိစ္စကိုမရှင်းလင်းသေးဘူးလို့ဆိုပါတယ်စီမံကိန်းရပ်ဆိုင်ဖို့တောင်းဆိုတာမဟုတ်ပဲဆက်မလုပ်မီရှိနေတဲ့ပြဿနာကိုအရင်ရှင်းဖို့တင်ပြတာဖြစ်ကြောင်းလူလူကြားမှာအတံများဆိုတဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်ဦးသိန်းစင်အစိုးရတက်တန်းကုန်ကဏ္ဍတရုတ်ကုမ္ပဏီကိုလုတ်ခွင့်ချပေးလိုက်တဲ့ရေနံချက်ဆက်ယုံစီမံချက်ကိုလည်းဒေသခံတွေဘဝေမချဖြစ်နေပါတယ်ဒီစီမံကိန်းကိုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းစစ်တပ်ပိုင်မြမစီးပွားရေးဥပိုင် limited ထူးကုမ္ပဏီအုပ်စုနဲ့မြမရေနံဓာတုလုပ်ငန်းက30ရာခိုင်နှုန်းအကျိုးခံစား권ရကြပါတယ်ဆိုင်ယုံတိဆောက်မဲ့တီစစ်ကန်းကြီးဒေသခံတွေကတော့တရုတ်စီမံကိန်းကိုအပြင်းအထန်ကန့်ကွက်နေကြပါတယ်။တရင်နိုင်တိုင်းကစီမံကိန်းအားလုံးဟာဦးသိန်းစင်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားကိုမထိခိုက်စေဘဲအကောင့်တွေဖွင့်နိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီတင်ပါBlessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက BLESSING blessing က BLESS bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessingကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါဖြစ်တာကိုညီညွတ်ပါတယ်။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင်။ ing ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်ဒီဘေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတွေကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီအသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအစိုးရကအကောင့်ဖြစ်လာတာကိုညှို့နှောင်းတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေရင်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
mixed blessing
ဖြစ်ပါတယ်။စာလုံးပေါင်းက M I X E D mixed က M I X mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ်။ M I X E D mix ကတော့ past tense အတိတ်သဘောကိုပြတဲ့ရောနှောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်။ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟယကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ရောနေတယ်ဆိုတော့အဆိုးနဲ့အကောင်းရောနေတာပေါ့ရှင်။အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုန်းလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လည်းဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အတိပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီသုံးနဲ့ပတ်သက်လို့ George Cooper တဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife.To win a $100 million jackpot. They became very rich, but their marriage ended in divorce.
Chinookuni, Tuzinido, Dola Thandia, tea powder, a sonic gong yonide, sula lu, suya mama. Through they go, Chana lajara, mambi me. Through indong yigaro, quashing hune, son takere, lilu, debi yavare.
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
C-O-U-N-T, count ka ye dwe ta.Y-O-U-R, yoga thingy, B-L-E-S-S-I-N-G-S, blessings ka, kaunji mingla, sula, suro, zakwai tunye, tayay, tiwe ga, kaunye, se chana zya, pide harwe gu, ye dwe jiba bo shim. Idiom adewe ga le, shimare, go kan kauna go, jesu dimu pipare. To the pinch, maru mima buddha bada ma le, go buwa ma loba doda moha, shime sa, shida ne yao yin din din bi,ရှိတာကိုတံပိုးထတတ်တာဖြစ်ပါလေ။ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကို့ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့စားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many refugees count their blessings to be resettling in America.
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ချေချနေထိုင်ခွင့်ရကြတဲ့အတွေ့ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many refugees count their blessings to be resettling in America
သရရှိမြကိုဒီသတင်းပတ်တင်ပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှလည်း idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ America's Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေနှားဆင်နေကြရတာဖြစ်ပါတယ်။မကြခင်မှာစနေညဓာတ်ရိုက်လေးလိုက်ဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနှားဆင်ရပါမယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တာရဲ့တင်းငွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနိုင်စနိုင်ပါတယ်ဒီအချိန်ပိုင်းအတွက်မှာတော့မြန်မာနိုင်ငံရဲ့အများဆုံးတက်ယူပို့ဆောင်ရေးလုပ်ငန်းကဒီ driver spare အတော်များများရဲ့အပြုတ်မှုတွေကြံတန်းခက်ထန်မှုနဲ့ပတ်သက်လို့ဆွေးနွေးကြတဲ့စနေညဓာတ်ရိုက်လေးလိုက်မှာ
driving record ဆိုတဲ့ဟာကအရင်အရေးကြီးတယ်စငါးတဲ့ကခိုင်ရန်ဖြစ်ပေါ်လာတာနောက်ပိတ်ဆုံးကိုကိုကလေးကိုကိုလက်နဲ့ဆုံးမမီးတဲ့ record ရှိ
တယ်အမေရိကန်ကခီးသည်တင်ဘတ်ကားမောင်းသူတွေလိုက်နာရတဲ့စီမင်းဥပဒေတွေကိုပါအခုလိုသိကြရမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ရခိုင်လွတ်မြောက်ရေးပါတီဝင်တွေကိုလက်နက်မှုနဲ့ဖမ်းဆီးအမှုဖွင့်ထားတဲ့အကြောင်းကိုပြောပြပါမယ်မြန်မာအစိုးရနဲ့ NCA အဖြစ်ရက်လက်မှတ်ရေးထိုးထားခဲ့တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အဖွဲ့ကတည်ဆောင်လာတဲ့လက်နက်16လက်နက်စစ်ပစ္စည်းတွေကိုကရင်ပြည်နယ်ဖအံမြို့နယ်စစ်စေးရိတ်ခိတ်မှာဖမ်းဆီးထားပြီးဖြစ်စဉ်အခြေအနေကိုစုံစမ်းစစ်ဆေးနေစေပဲလို့ကရင်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။လက်နက်တည်ဆောင်လာတဲ့ ALP အဖွဲ့ဝင်3ဦးကိုဖအံမြို့နယ်ရဲစခန်းမှာအမှုဖွင့်ထားပြီးစစ်ဆေးနေစေလို့ဆိုပါတယ်။ VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ဖမ်းမြို့နယ်စစ်စေးရိတ်ခိတ်မှာရခိုင်ပြည်လူမျိုးရေးပါတီ AFP ရဲ့စစ်ပွားရေးတာဝန်ခံပါဝင်အဖွဲ့ဝင်ကားတွေကိုစစ်ဆေးရမှာလက်နက်မြောက်များရှာဖွေဖမ်းဆီးမိတယ်လို့ကရင်ပြည်နယ်ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
် KLP လို့ယူဆတဲ့ပုံကိုယ်တွေရှိရတဲ့ကားကိုဟောလမ်းတော်လမ်းကွာပဲမှာချက်ပွက်ရှိတယ်အမှမတင်တာလို့စစ်ဆေးကြည့်ရတာမျိုးတော့မဟုတ်ဘူးအဲဒီကဏ္ဍတွေရှိရချက်ပွက်ပြောတာဒီကောင်စားရင်းရဲ့နောက်တော့စီဆောင်ရဲ့အဲဒါကစားတဲ့ဆိုင်ရတာလမ်းပါညာငွေတွေတော့ပါတယ်
မလေးကကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကနေဖမ်းမြို့ကိုမောင်းနှင်လာတဲ့ကားကိုဖမ်းမြို့လှကမြင်ကျေးရွာအုပ်စုတောင်ကလေးမြို့ဝင်ခိတ်မှာမူရသတင်းတပ်ဖွဲ့ကနေရှာဖွေစစ်ဆေးရမှာ AK-47 မျိုးစားတနက်16လက်နဲ့ဂျီတောက်300ကျော်ငွေသားများပြားကိုရှာဖွေသိမ်းဆည်းရမိခဲ့တယ်လို့ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်ဒီတရားမဝင်လက်နက်တွေကိုမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်သဘောတူလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ AFP တာဝန်ရှိသူတွေကနေတည်ဆောင်လာတာဖြစ်ပြီးဖြစ်စဉ်အခြေအနေကိုစစ်ဆေးနေစေလို့ကရင်ပြည်နယ်ဝန်ကြီးဦးမင်းတင်ဝင်းကဆက်ပြောပါတယ်
ကျွန်တော်အဲ့ဒီ source ကို line ရောမနေ့တုန်းကကျွန်တော်တို့မှာတာဝန်ရှိတဲ့ဒီ force ကြီးကဆိုအဲ့ဒီသတင်းကို confirm ပြရအသေးစိတ်ကြည့်နေကြတယ်။ဘာဖြစ်စလားဟိုတည်းအတွေ့ကရခိုင်တို့ဖြစ်နေတာပေါ့။ဒီညာနေရမှာလေစုံစမ်းနေတာ။စုံစမ်းတော့သိကြမဖြစ်သေးတော့လေကျွန်တော်တို့လည်းမပြောရသေးဘူးဆိုတော့ရှိတာပေါ့နော်။
လနဲ့လက်ဝဲတွေ့ရှိထားတဲ့ ALB ဖွဲ့ဝင်3ဦးကိုမြို့နယ်ရဲစခန်းမှာမှုဖွေထားပြီးစစ်ဆေးနေစအခြေအနေတွေကြောင့်တရင်အချက်လက်ကိုမထုတ်ပြန်နိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါတယ
်။ဆုံးမဲတဲ့ကိစ္စဖြစ်နေလို့ကျွန်မဟာတော့ထုတ်ပြန်လို့မရသေးပါဘူးခင်ဗျာ။လောလောဆယ်တော့ကျွန်တော်တို့ဘယ်မှမပေးသေးပါဘူးခင်ဗျာ
။ရခိုင်ပြည်လူမျိုးရေးပါတီ ALB စီးပွားရေးတာဝန်ခံအဖွဲ့ကလည်းလက်နက်နဲ့တကွဖမ်းဆီးခံရတဲ့ဖြစ်စဉ်ပေါ်မှာALB ဘက်ကိုဆက်သွယ်မေးမြန်းခဲ့ရမှာအချိန်မှန်ကိုမသိရှိသေးဘူးလို့ ALB ခေါင်းဆောင်သူကပြောပါတယ်။တမတော်ကာဝေးရေးဦးစီးချုပ်ရုံရသတင်းထုတ်ပြန်ချက်ရတော့ ARB စီးပွားရေးတာဝန်ခံခိုင်မိုးချမ်းကမောင်သာမြင့်ဦးဆောင်ပြီးထိုင်းမြန်မာနယ်စပ်လော်ခိလမှာရှိတဲ့ရခိုင်အဖွဲ့ထံကနေအဆိုပါလက်နက်ခဲယမ်းတွေကိုယူဆောင်လာပြီးရခိုင်ပြည်နယ်ကိုပို့ဖို့ထောက်ခံလာစင်မှာစစ်စေးရေးခဲကနေ AK-47 ခေါက်သနက်15လက် AK-47 တင်သနက်4လက်၎င်းကြည်အင်အသူရှိ19ခုကြည်စံ300တောင်းနဲ့ငွေကြေးသိန်း60ကျော်ကိုဖမ်းဆီးရမိရောင်းနဲ့အဆိုပါဖမ်းဆီးရမိသူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့ဒီစင်ပါ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်အခုစနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ကပ္ပမကထာပြုဦးဆောင်ဆွေးနွေးသူဒေါက်ခင်ဆိုးဝင်းကိုထုတ်လုပ်သူမတ်စုမွန်ကအခုညတင်ဆက်ပေးထားပါရရှင်
။မင်္ဂ င်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေသောတာရှင်များရှင်ရင်ကျော်ပိတ်ဆို့မှုတွေနဲ့နေ့စဉ်ရုန်းကန်လှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်ပေါင်းတွေနဲ့စပယ်ယာအကူလက်ထောက်တွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်အောင်တင်မကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မှန်ရန်ရန်အော်ဟစ်ငေါငန်းတာတွေလုပ်နေကြတဲ့အပြင်မင်းမဲ့ရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုတိလက်ရောက်စော်ကားနေတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြပါတယ်ဒီလိုအဖြစ်တွေကနေဘလို့ရင်ကျေးလိမ်မာလာအောင်ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်အတွင်းကရောဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ပင်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ကျမတို့ဟိုတက်ကြီးရွယ်အိုလို့ပဲပြောရမလားဆရာကြီးပေါ့နော်ကျမတို့ရဲ့ဆရာကြီးစာရေးဆရာလည်းဖြစ်ပါတယ်ဆရာဒေါက်တာခင်မောင်ညိုဖိတ်ခေါ်ထားပါတယ်မင်္ဂလာပါဆရာ
ပါကျေးဇ
ူးပါဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကျမတို့ဒီလူလူတွေရဲ့ခန်းစားချက်တွေကိုပြောင်းပြောင်းမြောက်မြောက်တရုပ်ဖော်ပေးနေတဲ့ကတ်တွန်းဆရာမောင်မောင်ဖောင်တိန်ပါမင်္ဂလာပါရှင်
ပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်နောက်တစ်ယောက်ကတော့ပြည်သူတွေဘက်ကနေပြီးတော့အမြဲတမ်းပြည်သူတွေရဲ့ဆန္ဒကိုထုတ်ဖော်ပြောဆိုပေးနေခဲ့တဲ့အရင်တော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကပြည်သူလွှတ်တော်အမတ်ဟောင်းဒေါက်တာညညိုအသင်းမှဆရာမနေကောင်းပါလားရှင်ဟုတ်ကဲ့ပါမအားတဲ့ဈာရီကနေခုလိုဝင်ပြီးတော့ဆွေးနွေးပေးလို့ကျေးဇူးအများကြီးတင်ပါတယ်အဲပထမဦးဆုံးအနေနဲ့ပေါ့နော်ကျမတို့ဒီသောတာရှင်နေရေးထားတဲ့စာရီလေးကိုအရင်လေးဖတ်ပြခြင်းပါတယ်ကိုရန်နိုင်ကနေပြီးတော့မြတ်သိင်္ကီးဆိုတဲ့ရေးထားတဲ့ Facebook post တခုကိုဖတ်ပြပေးပါမယ်နည်းနည်းလေးလေးဟိုတရားနော်လားလို့ပါ
သူကတော့ဒီသက်ဆိုင်ရာသို့ဆိုပြီးတော့ပြင်းထန်စွာအရေးယူပေးပါဆိုပြီးတော့ရေးထားပါတယ်ဒီဇင်ဘာ4ရက်နေ့ကညနေ6နာရီဝန်းကျင် WYTU ចောင်းသား22နှစ်အရွယ်လေးကိုတဲ့ spare တယောက်ကချုပ်နောက်တစ်ယောက်ကကားပေါ်မအသင့်ဆောင်ထားတဲ့ဝရင်တုံးနဲ့ရိုက်ခဲ့တဲ့ဖြစ်ကိုတွေ့ခဲ့ပါတယ်တဲ့ဖေယာနှစ်ယောက်ကအဲ့လိုရိုက်နေနေချိန်မှာတဲ့ဒရိုင်ဘာကလည်းဘယ်မှတိုင်မှမရက်တော့ပဲကားကိုမောင်းပြေးခဲ့ပါတယ်ကားပေါ်မှာပါတဲ့ခီးတွေလည်းဝရင်တုံးတပ်သားတွေကိုကြောက်လို့အဲ့ဒီကလေးမှာအလူးလဲခံနေရပြီးမှလမ်းမှာတွေ့လိုက်ရတဲ့သူတို့ကတဲ့ကားငါးပြီးတော့ကားနံပါတ် 1E3396 နောက်ကိုအတင်းလိုက်ပြီးတော့တာမီရက်စကန်ရှေ့မှာအတင်းပိတ်ပြီးတော့ဖမ်းပေးလို့မိခဲ့ပါတယ်တဲ့အဲ့ကလေးကတော့ဈေးမှာရှစ်ချက်ချုပ်ခဲ့ရပြီးတော့တက်လာတဲ့မျက်မှန်ရိုက်ခွဲခံလိုက်ရတော့ယုံတာမကားတဲ့ဖုန်းလဲအဲ့ဒီကားပေါ်မှာပဲဖြတ်စည်းခံလိုက်ရပါတယ်တဲ့ထိုကလေးမှာအခုနဲ့ဘီးဆောင်ပွဲဖြေဆိုးအောင်မြင်ပြီး ME တက်ဖို့ပြင်ဆင်ထားတဲ့ကလေးဖြစ်ပါတယ်တဲ့သူကအိန္ဒိချင်းဖြစ်တာကြောင့်ကလေးအမိနဲ့အတူတာမွေရဲစခန်းကိုရောက်ခဲ့တဲ့သူပါတဲ့ကလေးတကိုယ်လုံးသွေးအလင်းလင်းနဲ့ဒုတ်ဖြင့်အရိုက်ခံထားတဲ့အတွက်ကြောက်နေပါတယ်တဲ့သူဆိုရင်တော့ဒုတ်မဟုတ်ပဲဓာတ်ဖြစ်ခဲ့ပါကအညွန့်တလူလူတက်နေတဲ့ကလေးတယောက်ပွဲချင်းပြီးတည်ဆုံးနိုင်ပါတယ်တဲ့ဒါအပြင်စပယ်ယာနှစ်ယောက်ကိုလည်းအပြစ်ကျူးလွန်တဲ့အတွက်တိတိကျကျထောင်ဒဏ်ချမှတ်ပေးတာမရှိတဲ့အာမခံနဲ့လွတ်ပြီးထောင်ကျမယ်ဆိုပါက9ရက်သာဖြစ်ပါသဖြင့်နောက်နောက်ဒီထက်ပိုပြီးတော့ရန်ကားမယ်ဆိုရင်တဲ့ထီထီရောက်ရောက်ပြည်သူတွေကကာကွယ်ပေးဖို့လေးစားစွာတင်ပြအပ်ပါတယ်ဆိုပြီးတော့ရေးထားတာပါ
ဟုတ်ကဲ့ပါအခုကြားတဲ့အတိုင်းပါပဲစပယ်ယာတွေဒရိုင်ဘာတွေရဲ့အားလုံးတော့မဆိုလိုပါဘူးပေါ့နော်လိုင်းတိုင်းလည်းမဆိုလိုပါဘူးဒါပေမဲ့တချို့အခုလက်တွေ့အပြင်မှာခံစားနေကြရတာခီးသွွားပြည်သူတွေလည်းမလုံခြုံဘူးကားစီးတဲ့လူတွေလည်းမလုံခြုံဘူးတခြားရင်ပေါင်းတွေလည်းတော်တော်လေးကတိကောက်ဖြစ်ကြရပါတယ်အဲ့တော့ဆရာခင်မောင်ညိုအနေနဲ့ပေါ့နော်ဒီလိုမျိုးဖြစ်နေရတာဟိုသူစီရင်မွေးတည်မှုကြောင့်ပဲလားဒါမှမဟုတ်ပညာမတက်လို့လားသူတို့တွေကိုပြည်သူနီတိနဲ့ပတ်သက်ပြီးတော့ကျမတို့ငယ်ငယ်တုန်းကသင်ခဲ့ရတယ်လို့မသင်ခဲ့ရလို့လားဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဆင်းသွင်းပြောလို့ပေါ့လေအချက်၃ချက်လုံးကတော့ပါပါတယ်သို့တော်လည်းပေါ့ကျွန်တော်တို့ကဒီအရေးယူမှုဆိုတဲ့ဟာအရေးကြီးပါတယ်အရင်ကတည်းကကျွန်တော်တို့ကနည်းနည်းလေးဖြစ်တုန်းကလေကစပြီးတော့အနဲ့ထွင်းရမယ့်နေရာပေါ့စိန်နဲ့ထွင်းရတယ်လို့ပေါ့လေဒီလိုမျိုးဖြစ်သွားပါတယ်ကျွန်တော်တို့ကပစိန်နဲ့ထွင်းတဲ့အချိန်တွေရောက်မှသူတွေသိကြတော့ပါပေါ့အရင်ကတည်းကဒီကိစ္စတွေမဖြစ်အောင်လို့ကြိုက်တာလုပ်လို့ရတယ်လုပ်ပြီးရင်လူကြီးတွေဖြည့်ရှင်းမယ်ဆိုတဲ့ဟာလေးကရှိခဲ့ပါတယ်ဒါကကျွန်တော်တို့အားလုံးသိတယ်ကျွန်တော်တို့ကဒီဖွဲ့တစ်ဖွဲ့လုံးကိုမနိုင်တဲ့သဘောမျိုးနဲ့ခံစားရတာကြာလှပါပြီသို့တော်လည်းဒါကိုကျွန်တော်သိအပြစ်အများကြီးတော့ပြင်တော့မပြောနိုင်ပါဘူးဘာကြောင့်လဲဆိုရင်ဒီဟာလေးကိုကျွန်တော်တို့ကအကုန်လုံးသိသိရှိရှာလုပ်ရင်အောင်မြင်နိုင်တဲ့အနေအထားရှိလို့ပါပဲ။ဒါကြောင့်လို့ဆိုရင်ဘတ်စကားအများကြီးလည်းမရှိဘူး။ဒီဘတ်စကားပေါ်တော့တွားတယ်လူတွေကလည်းအကုန်လုံးကညီညွတ်နဲ့လုံနိုင်တဲ့အနေအထားလည်းတစ်ချိန်ကျရင်ရှိလာမှာပါ။အခုကတော့ကျွန်တော်တို့ကကြောက်နေကြတယ်အားလုံးကြောက်နေကြတယ်အတွက်ဒီကြောက်တဲ့အချိန်ကမကုန်သေးပါဘူး။အဲ့တော့ဒီရဲဆိုလည်းရဲအနေနဲ့ကျွန်တော်တို့ပြည်သူဘက်ကရဲဖြစ်လားမဖြစ်လားမသိဘူး။တော့တတ်မတော်ဆိုလည်းပြည်သူဘက်ကတတ်မတော်ဖြစ်ဖို့အရေးကြီးပါတယ်အဲ့ဒီဟာလေးတွေကိုစောင့်နေတဲ့အချိန်လေးတွေရှိပါတယ်အကုန်လုံးကကျွန်တော်တို့ဘက်ကပြည်သူဘက်ကသာဖြစ်ရင်အဆင်ပြေအောင်မှာပါဒီအချိန်လေးကိုစောင့်ပြီးတော့ဟောလုပ်ပင်ဖို့ဟာကျွန်တော်တို့ရန်ကုန်တိုင်းကဟောတတ်မတော်ရဲတပ်ဖွဲ့နောက်ပြင်အခုအစိုးရအဖွဲ့ပါလေသွတ်တော်ကိုယ်စားလှယ်များအားလုံးကနေပြီးတော့စီဝေးတည်တည်ချေချေခေါ်တော့
ကျွန်တော်တို့ဘာလို့ရင်ကောင်းမလဲနိုင်ငံတကာမှာဘယ်လိုလုပ်လဲစသဖြင့်အကုန်လုံးဆွေးနွေးတိုင်ပင်တော့ဒီအမှုကိုကျွန်တော်တို့ကအာမခံပြီးတော့လုတ်သွားတယ်ရေးရေးပိုင်ပင်မဲ့လဲလုတ်သွားတာဘယ်သူကလုတ်သွားလဲဘယ်လိုလုတ်သွားလဲတရားသူကြီးကဘယ်လိုပြီးလဲဆိုတာတွေအကုန်လုံးကျွန်တော်ပြောအပြစ်ပေးတာပြောတာနော်အဲ့ဒါလေးတွေကိုကျွန်တော်တို့လေးလာဖို့လိုတယ်လို့ထင်တယ်ဒါ watch အဖွဲ့တစ်ခုလောက်တော့ထားရှိသင့်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒေါက်တာညညိုအသေးအနေနဲ့ပေါ့နော်ကိုကတော့အတွေ့အကြုံနဲ့တကယ်ရှိခဲ့ဘူးတဲ့လူတယောက်အနေနဲ့ဒီလိုကိစ္စမျိုးတွေဖြစ်လာရင်လွတ်တော်ရဲ့ကခန်းကဏ္ဍပေါ့ဘယ်လိုများကင်တွယ်လို့ရပါလဲရှင
်အမှန်မှန်တော့လေလွတ်တော်မှာကတော့လေလွတ်တော်ကိုယ်စားလှယ်တွေကဒီလိုကိစ္စတွေဖြစ်လို့ရှိရင်ပြင်းထန်စွာအရေးယူပေးဖို့လို့ပါလို့ဒါမျိုးတွေအဆို့တင်သွင်းလို့ရတာပေါ့လေအမှန်မှန်တော့ဓာတ်ရိုက်ပတ်သက်ပြီးတော့အများဆုံးဖြစ်ရှင်းပေးနိုင်တာကတော့သက်ဆိုင်ရာဝန်ကြီးဌာနအစိုးရအဖွဲ့ပဲပေါ့နော်အဲ့တော့အစိုးရအဖွဲ့အနေနဲ့လှမ်းပြီးတော့ဒါမေးခွန်းထုတ်နိုင်နေပေါ့နော်ဒီကိစ္စဒီလောက်ကြီးလေးတဲ့ကိစ္စအပေါ်မှာဒီလိုမျိုးဒါရဲစကန်နေရဲ့ဒီအရေးယူတဲ့ကိစ္စဟာပေါ့နေတယ်လို့ထင်လို့ရှိရင်သုံးစမ်းမေးမြန်းနိုင်တယ်ပေါ့လေနောက်ပြီးတော့သက်ဆိုင်ရာဒါပြည်သူလူထုဘိုင်းကလည်းပဲခုနကလိုဆရာဒေါက်တာခင်မွန်ညိုပြောသလိုပေါ့ wash လုပ်နေတဲ့အဖွဲ့အစည်းတွေဘိုင်းကလည်းဒါရဲစကန်တွေကိုမေးခွန်းထုတ်လို့ရတယ်ပေါ့နော်ဒီလောက်တော့မှအခုဟာကဟိုကျမတို့ဝေဖန်မှုလေးတွေရှိရင်တော့မှဒါ 66D ဆိုပြီးတော့ဒါအမကမပေးဘူးဆိုတဲ့ကိစ္စတွေမျိုးတွေရှိနေတဲ့အချိန်မှာအခုလောက်ထိသွေးထွက်တန်ယူနေပေါ့နော်ဒီလောက်ထိအသက်အန္တရာယ်အထိသွေးရရတဲ့အထိဖြစ်သွားတဲ့ကိစ္စမျိုးတွေကိုအမကပေးပြီးတော့လွှတ်ထားတဲ့ဆိုတဲ့ကိစ္စမျိုးကတရားမျှတမှုလမ်းကြောင်းကလုံးဝသွေးဖယ်နေတယ်ပေါ့လေအဲ့တော့ကျွန်မတို့ကဒါတွေကိုပေါ့နော်အခုနဆရာတို့လို့ပြောသလိုပေါ့ independent ဖြစ်တဲ့wash လုပ်တဲ့အော်ဒီအဖွဲ့တွေကသေသေးချာချာဟိုစောင့်ကြည့်လေးလာပြီးမေးခွန်းထုတ်တာကလွတ်တော်တွေမှာလွတ်တော်ကုသလေတွေကအစိုးတင်တင်သိတာတည်းစားလို့ရှင်ပို့ပြီးတော့မြန်ဆန်ထိရောက်မယ်လို့တော့ကျွန်မတို့ထင်နေပေါ့လေအဲ့တော့နောက်တစ်ခါကျွန်မဆရာပြောတာကိုသဘောတူပါတယ်ဟုတ်တယ်ဒီကိစ္စတွေကအခုမှဖြစ်လာတဲ့ကိစ္စတွေမဟုတ်ဘူးเนาะကိုယ်ရင်ကလေးကအခြေခံပြီးတော့မြေပြားခံပြီးတော့ဒီလိုကိစ္စတွေဖြစ်လာတာဆိုတဲ့အခါကျတော့ဟိုကျွန်မတို့ကဒီကိစ္စကဟိုပြစ်ထားလို့တော့မရဘူးပေါ့เนาะနောက်ပြီးတော့စအကြာကြီးဆောင်ကြည့်နေလို့လည်းမရဘူးပေါ့ဒီလိုကိစ္စမျိုးတွေဖြစ်လာလို့ရှင်သက်ဆိုင်ရာဒါအဖွဲ့အစည်းတွေကချက်ချင်းပေါ့နော်မြန်မြန်ဆန်ဆန်သက်သက်လက်လက်မီးသွန်းထုတ်ပြရှိတာတွေထုတ်ရမယ်ပေါ့နော်အဲ့ဒါတွေကတော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့နည်းလမ်းတွေပါပဲ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အဲဟိုကတ်တွန်းဆရာမောင်မောင်ဖောင်တိန်ရေးထားတဲ့ကတ်တွန်းလေးတစ်ခုကိုကျွန်မဟိုပြောပြချင်ပါတယ်သူသေးဖို့ထားတာကတော့ဒီတောင်းအနေပြီးတော့မြို့ပေါ်တက်မဲ့တပည့်တယောက်ကိုဒီပညာရှိသူခင်မင်းကြီးတယောက်ကနေအမှားစကားပြောနေတာပေါ့နော်ဘာပြောထားလဲဆိုတော့ရန်ကုန်မှာနေမယ်ဆိုဓာတ်ခုတ်လှန်ထိုးစင်စည်းမြင်းစည်းဘတ်စကားစီးစတဲ့အထာရတပညာတွေကိုတင်မကပါဘူးတဲ့ဒုတ်ပြီးဓာတ်ပြီးတနက်ပြီးတဲ့ဆေးအင်းအိုင်လက်ဖွဲ့တွေပါလို့တကွဲ့ဆိုပြီးတော့မှားကြားနေတွေ့ရပါတယ်အဲ့တော့ဆရာမောင်မောင်ဖောင်တိန်ဆရာမောင်မောင်ဖောင်တိန်တို့ကအခုရန်ကုန်မြို့မှာနေတဲ့လက်တွေ့မြင်ရတာကိုကတ်တွန်းနဲ့တရုတ်ဖော်လိုက်တာပေါ့နော်အဲ့တော့ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာလေးများရှိသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများစမ်းစစ်လို့ရလဲရှင်ပြောပြပေးပါဦ
းဟောကျွန်တော်တွေ့ကြုံခံစားရတာတော့ဘတ်စကားပေါ်မှာနော်စပယ်ကတခီးတွေမောင်းချတဲ့ဥစ္စာတွေကျွန်တော်ကြုံမှုတယ်အဲနောက်တစ်ခါမှတ်တိုင်မှာမရက်ပေးတဲ့ကိစ္စတွေပေါ့နော်ကျွန်တော်အဲ့တခုတော့ဝင်ပြောမှုတယ်ဗျမိသားစုတစုပေါ့နော်ကလေးတယောက်ပါတယ်မိခင်တယောက်ပါတယ်ဒါသူရဲ့ယောက်ျားပါတယ်ပေါ့နော်၃ယောက်မှတ်တိုင်မှာရက်ခတ်နီးမှာဒီမှတ်တိုင်ပါတယ်လို့ပြောတာကိုတကားဖိုင်နေတယ်ဆိုပြီးတော့မှတ်တိုင်ကမရောက်သေးဘူးဗျသူတို့စင်မဲ့မှတ်တိုင်မရောက်သေးဘူးဒါပေမဲ့သူမေးတဲ့အချိန်မှာမဖြေတဲ့အချိန်လေးပေါ့နော်အဲ့ဒီအချိန်လေးမှာသူကပြောမယ်ရပ်ပြီးနဲ့ဆိုပြီးတော့သူက driver ကိုလှမ်း on မရပ်ပြီးနဲ့ကျွန်တော်ကဂျာလေးကနေဝင်ပြောဘူးတယ်ရပ်ပြီးလိုက်ပါညီလေးရယ်ဆိုတော့ဒါကျွန်တော်ကပါရန်ချတာပေါ့နော်ဒါဘတ်စကားစီးတဲ့ကိစ္စမှာသူတို့ရဲ့အချိုးလည်းမရှိပါဘူးဗျာသူတို့တွေဘယ်လိုစိတ်ထားတွေများထားနေကြသလဲဆိုတာလေဘတ်စကားပေါ်မှာလိုက်နေတဲ့ spare တွေပေါ့နော် spare driver တွေသူကျွန်တော်တို့ကျွန်တော်ရဲ့မိတ်ဆွေနိုင်ငံရေးသမားတယောက်ကတော့ပြောဘူးတယ်ဘတ်စကားပေါ်တက်လိုက်တာနဲ့အဲ့လူတွေအားလုံးကိုစော်ကားခွင့်ရှိတဲ့ license တစ်ခုသူတို့မှကိုစီကုံကရထားသလိုပဲလို့သုံးသပ်ဘူးတယ်ဗ
ျဟုတ်ကဲ့ရန်ကုန်မြို့ကတော့လူနေထူထပ်ဆုံးနေဖြစ်တဲ့အခါကျတော့ဒီဘတ်စကားဆိုတာဒီပြည်သူလူထုနဲ့အထီးတွေ့ရဆုံးဟိုနေရာတစ်ခုဖြစ်နေတာပေါ့နော်အဲ့တော့ကျမတို့သောတာရှင်တယောက်ကဟိုမမဦးဆိုတာကျမတို့ VOU အမြဲတမ်းအားပေးနားဆင်နေတဲ့အပြင်ကို email တွေနဲ့အမြဲတမ်းဆက်သွင်းနေတဲ့သောတာရှင်မမဦးကလည်းစာလေးတစ်စောင်ရေးထားပါတယ်သူ့စာလေးကိုမနန်းလောင်ကဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ဘတ်စကားမောင်းသူရင်နောက်လိုက်များအနေနဲ့အများပြည်သူထိခိုက်နဲ့နာကြောက်ရွံ့နေရလောက်အောင်ဒုတ်တာလက်နဲ့ကင်ဆောင်ပြီးတော့ထစ်ကနေဆိုရံပွဲအဖြစ်ဒုတ်တစ်ပြက်ဓာတ်တစ်ပြက်လှုပ်လာတာကြားပါပြီ တို့ကိုယဉ်ကျေးလိမ်မှာတိမ်မွေ့လာအောင်ဘလို့ပညာပေးကြမလဲဆိုတာကိုစဉ်းစားရင်တို့ဘလို့စပြီးတော့မယိုင်းလာကြတယ်လဲဆိုတာကအဖြေရှားမယ်ထင်ပါတယ်။1999မတိုင်ခင်ဘတ်ကားဆရာတွေမမယိုင်းကြပါဘူး။နောက်ပိုင်းဘတ်ကားလောကမှာဥပိုင်ကုမ္ပဏီကပါရမီအဓိပတိယဉ်လိုင်းတွေစတင်ထောင်ခဲ့ကြပြီးတော့အုပ်ချုပ်သူတွေကလည်းစစ်တပ်ကစစ်ဘော်တွေပါဥပိုင်ကဘတ်ကားသမားတွေကိုနေ့စဉ်ရထားချက်ပြရမယ်ဝင်ငွေ9000ဆို9000တသိန်းဆို3000ပြရမယ်မပြည့်ရင်လူမြင်ကွင်းမှာကျိန်လုံးနဲ့ဓာတ်ပေးတယ်လို့တောင်သတင်းတွေအွန်လိုင်းစာမျက်နှာမှာတက်လာဖူပါတယ်ဒီလိုနဲ့ပါရမီတို့အဓိပတိလိုင်းတို့ငွေမဟာတရားရှာတယ်လို့တခြားလိုင်းတွေကလည်းရှာကြတယ်လေအပြိုင်ဆိုင်မောင်းကြတယ်ရင်စီကန်လမ်းစီကန်တွေလည်းမလိုက်နာတော့ခီးတယ်လည်းတန်ဖိုးမထောင်းလူလိမ်မာသားယင်ပါလူမိုက်သားရန်ကားဆိုတယ်လို့ဘတ်ကားသမားတွေမှယိုင်းလာတာဟာဘတ်ကားလောကကိုစစ်တပ်ဥပိုင်ကုမ္ပဏီကဝင်လို့ရာကစခဲ့တယ်လို့ဆိုနိုင်ပါတယ်အခုတော့ဘတ်ကားလောကတစ်ခုလုံးရစရာမရှိဖြစ်ကုန်ပါပြီရိုင်းသွားတာရင်အောင်ကျန်းသွားတာတိမ်မွေအောင်ဘတ်ကားလောကကိုအုပ်ချုပ်သူတွေကိုယဉ်ကျေးလိမ်မာသူတွေအဖြစ်ပြောင်းလဲအုပ်ချုပ်မှဖြစ်မယ်လို့ပဲထင်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ပါအဲ့ဒါကျမတို့ရဲ့သောတာရှင်ဓမ္မမဦးကနေတုံးတက်ထားတာပါအဲ့တော့ကျမတို့ဒီ American ပြည်တော်စုမှာဆိုလို့ရှိရင်တော့ဒီဘတ်စကားမောင်းမဲ့လူဘတ်စကားဒီ assistant ပေါ့နော်လက်ထောက်လုပ်မဲ့ spare လုပ်မဲ့လူတွေကိုတင်နန်းနေပေးတာရှိပါတယ်အဲ့တော့ကျမတို့ဒီ New York မြို့မှာနေထိုင်တဲ့ကိုဇော်လင်းကျော်ကလည်းသူကိုယ်တိုင်တွေ့ကြုံဘူးတဲ့တွေ့ကြုံပေါ့နော်အဲ့ဒါလေးကိုနေပတ်သက်ပြီးတော့ကိုဇော်လင်းကျော်ရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်မ
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါဒီ American မှာရှိတဲ့ဒီထူးသဖြင့် New York လို့ပေါ့နော်လူနေထူထပ်တဲ့ရန်ကုန်မြို့ကြီးလို့ပဲလူနေထူထပ်တဲ့ New York မြို့ကြီးမှာဒီအများပြည်သူစီးနေနေတဲ့ဘတ်စကားလိုင်းတွေရှိပါတယ်အဲ့တော့အဲ့ဒီဘတ်စကားလိုင်းတွေမှာကားမောင်းတဲ့ယင်မောင်းတဲ့လူတွေပေါ့နော်လက်ထောက်လုပ်တဲ့လူတွေအဲ့ဒီလူတွေကိုဘယ်လိုမျိုးဟိုတင်နန်းနေပေးတာကြုံမှုပါလဲရှင
်သူကလေ special license ခံရတယ်မှာ CDL ခေါ်တာပေါ့ CDL မှာclass B မှာသူကလေ passenger endorsement ထပ်ထိုးရတယ်ဒီကိုနေမော်လူတင်တဲ့ဟာကိုလေထိုးရတယ်ခင်ဗျအာလူတင်တဲ့ endorsement စာမိုးဝဲတည်တဲ့ training တည်တဲ့အောင်သူကတက်တယ်ဟိုအကြောင်းကားမောင်းမဲ့လူဆိုလဲ school bus endorsement ထပ်ထိုးရတယ် company ဘက်ကလည်းဒီ 19A လို့ခေါ်တဲ့ဒီ federal law ကိုဟိုနေ company ဘက်ကလည်းအာဟို liner ဆောင်ရွက်ရတယ်သူမှာနောက်ပိုင်းရှိတယ်မှာကုမ္ပဏီပိုင်းနဲ့ driver ပိုင်း driver ပိုင်းမှာလည်းဒီ driving record ဆိုတဲ့ဟာကသူတို့ကအရင်အရေးကြီးတယ်စငားတဲ့ကအဲ့လိုမျိုးပေါ့ခိုင်ရန်ဖြစ်ပေါ်တာနောက်ပိတ်ဆုံးကိုကလေးကိုလက်နဲ့ဆုံးမမီးတဲ့အဲ့ဒါလူမျိုး record ရှိရင်တော့မှသူတို့ driver ဒီဘတ်စကားမောင်းခွင့်မရှိဘူးမှာဒီကုန်ကားမောင်းလာတဲ့သူကတော်တော်လေးကိုစီးကျက်တယ် New York City မှာဆိုရင်သူကတော့ public transportation ကို government က budget နဲ့သွားတဲ့government agency က agency သဘောမျိုးပေါ့ MDA ပေါ့သူကနေကိုင်နေအမကြီးကိုင်တွေ့ထားတာပေါ့ပြီးရင်သူက union လဲလို့တယ်အမ union ကဒီ driver တွေကို
okay union ဆိုတော့ကျမတို့ရှိမှာတော့တပ်မကလို့ခေါ်မှာပေါ့နော်လုံသမားတပ်မကလို့ဟာမျိုးပေါ့ဟုတ်ကဲ
့ဟုတ်ကဲ့
လုံသမားအစည်းအရုံးပေါ့ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့
union ကလည်းတာဝန်ပေးတာတို့စီကံတတ်မှတ်တာတို့ကို union ကဒါတိုင်းကိုင်နေမှာ management ကသူ့ဘာသူ management တပိုင်းအဲ union က union တပိုင်းပေါ့အာဒီ company ပေါ်မှာအယံမူတည်ရယ်စငားတဲ့ကလူကောင်းကိုငားတယ်ဥပဒေတွေတရားသတ်မှတ်ထားတယ်ဆိုရင်သူကဒါမျိုးတွေမဖြစ်နိုင်ဘူးလေအဲပြီးရင်သူကဒီမှာက New York City မှာအယံစီချက်တယ်ပြီးရင်public ကဖုန်းခေါ်လို့ရတဲ့ဟာတွေဒါတိုက်သူဖွင့်ပေးထားတယ်မှာ
ဟုတ်ကဲ့ပါအဲ့တော့ဗာပဲပြောပြောကျွမ်းကျင်တဲ့ပုံကိုယ်တွေလည်းရွေးချယ်တယ်ပြီးတော့သူ့ရဲ့နောက်ကျောင်းရာဇဝင်ကိုကြည့်ပြီးတော့မှဒီလူဟာလူကောင်းလားလူဆိုးလားဆိုတာသတ်မှတ်ပြီးတော့မှဒါအမေရိကန်ပြည်ထောင်စုမှာကားမောင်းလို့ရတယ်ဒီလက်ထောက်လုပ်လို့ရတယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံမှာဒါမျိုးတွေဖြစ်ဖို့ကတော့လိုပါသေးတယ်ဒါပေမဲ့လို့ပေါ့လေသူ့အတိုင်းအတာနဲ့သူလုံနိုင်အောင်တော့ဟိုဝိုင်းဝန်းစူးစမ်းကြဖို့ရှိတာပေါ့နော်အဲ့တော့ကိုညံဝင်းအောင်ကြီးဒီနောက်ကျမတို့ရဲ့ဒီ Facebook သောတာရှင်တယောက်ကိုရဲဒီဇင်ဘာဆိုတဲ့ရေးထားတဲ့မှတ်ချက်လေးဖတ်ပြပေးပါအောင်ရှင
်ကျွန်တော်ရဲရင်ပါတဲ့အကြံပြုဆွေးနွေးလိုတာကတော့ယင်စည်းကမ်းကိုတကယ်ကင်တွဲမယ်ဆိုရင်အတိအကျနီးဥပဒေတွေသုံးသင့်တယ်။ဘာကြောင့်လဲဆိုတော့ဇန်နဝါရီမှာဖတ်နေရတာပြောနေကြတာကလမ်းမပေါ်ပြိုင်ပြီးတော့မောင်းနေစေရှိနေပါတယ်။မထတာဆိုတဲ့အဖွဲ့အစည်းကလည်းမရှိတော့ဘူးတဲ့။အဲ့တော့ပြောချင်တာကအကားနဲ့တူတာတွေကိုသုံးကြပါ။အပြစ်ပေးရင်လည်းယင်လိုင်းပိုင်ရှင်တွေယင်မောင်းတွေကိုအပြစ်ပေးပါ။ကားတွေကအဆုတ်ပြတ်သက်လူတွေချတဲ့အခါမှာလည်းအော်ဟစ်ပြီးတော့လုံနေကြတာဒါကတကယ့်ကိုရှက်စရာကြီးပါတချို့ကောင်မလေးတွေဆိုမကြောက်ဝမနာတာစကလုံးအနေနဲ့ပြောဆိုနေတာကိုကျွန်တော်တို့မသိချင်အောင်ဆောင်နေရပါတယ်တချို့ကပြောလာပါတယ်ပြောင်းလဲခြင်းတန်ပါပြီတဲ့ပြောင်းလဲခြင်းတန်ပြီဆိုတာဒါရက်လားတဲ့ယင်ကိစ္စကပဲရှိပါသေးတယ်ရန်ကုန်မှာတက္ကစီမောင်းနေအမှန်လိုင်းမဟုတ်ပဲမောင်းနေတာမဖမ်းတာပဲလားမသိပါဘူးဗျာတဲ့မေးစရာ မေးခွန်းထုတ်စရာပါတဲ့ဒါတော့တက္ကစီမောင်းတွေကပြောသေးတယ်တဲ့လိုင်းမပါလဲရတယ်တဲ့ဒါကျွန်တော်ကိုယ်တိုင်စီးခဲ့တဲ့တက္ကစီဆရာကကျွန်တော်ကိုပြောတာပါတဲ့ခင်ဗျာ
အော်ကိုညာဝင်းအောင်ကျေးဇူးပါနော်မြန်မာနိုင်ငံအတွင်းမှာပြုပြင်ပြောင်းလဲသင့်တာတွေကတော့အများကြီးပွဲပေါ့နော်အခုလောလောဆယ်တော့ဟိုအစိုးရအသစ်တက်လာတာလဲမကြသေးပါဘူးဟိုတစ်နှစ်မပြည့်သေးပါဘူး9လလောက်ပဲရှိသေးတယ်ဆိုတော့နည်းနည်းလေးဟိုဆန္ဒဆော့တာတော့မဟုတ်ဘူးပေါ့လေအများပြည်သူအားလုံးတဦးချင်းတယောက်ချင်းဒီမဲပေးခဲ့တဲ့လူတွေအားလုံးတဦးချင်းတယောက်ချင်းကိုတိုင်ပါဝင်ပြောင်းလဲမှသာလျှင်ပြောင်းလဲမှဆိုတော့ဒီစပယ်ယာတွေကားဆရာတွေလည်းတူးချင်းနဲ့မှပါနေတော့သူတို့တွေစီကန်းရှိဖို့ပေါ့ကိုယ်တိုင်စီကန်းရှိဖို့လိုပါတယ်အဲ့တော့ကျမတို့သောတာရှင်နောက်တစ်ယောက်ဖြစ်တဲ့စင်ကာပူကကိုနေဦးလင်းရှိပါတယ်ကိုနေဦးလင်းကတော့ဒီစင်ကာပူနိုင်ငံမှာဟိုရှိတယ်ပေါ့လေသူလက်တွေဟိုကြုံတွေ့နေရတာလေးကိုဟိုမျှဝေခြင်းလိုပါတယ်မြန်မာနိုင်ငံမှာဘလို့လုပ်ရင်ကောင်းမလဲဆိုတာသူလည်းပါဝင်ဆွေးနွေးပြစီဆိုလိုပါကိုနေဦးလင်းမင်္ဂလာပါရှင
်နံပါတ်1ကတော့ scale labor ဖြစ်ဖို့လိုတာပေါ့နော် scale labor ဖြစ်ဖို့ဆိုတာကခုနပြောလို့ပေါ့နော်အဓိကတော့ဗျာ education ပေးရမယ် training ပေးရမယ် practice လုပ်ရမယ် applying လုပ်ရမယ်ဆိုတဲ့အဆင့်မျိုးဖြတ်သွားဖို့လိုတယ်အဲ့တော့ဘယ်နိုင်ငံမှာပဲရှိရှိအဲ့အဆင့် scale labor ဖြစ်တဲ့လူသားလင်းဒီ public sector မှာလုပ်နေတဲ့လူတွေကိုဟလာနော်ဟို service လုပ်ခိုင်းဖို့တင်းလျော်တယ်လို့ဟိုမူဝအရတော့ဟိုတင့်တော်တယ်ပေါ့ဗျာတတ်မှတ်တယ်ပေါ့တတ်မှတ်တင့်တယ်ပေါ့အဲ့တော့ဟိုအခုကျွန်တော်တို့ spare ပဲလုပ်လို့ကားဆရာပဲလုပ်လို့ဟလာဟိုကညာနာအောင်ပြီးသွားနိုင်မပြီးသေးဘူးသူ့ရဲ့ဒီ line မှာအလုံးလုံးမဲ့လူတွေဖြစ်တဲ့ဖြစ်ထိုက်တာတွေကိုဥပဒေအရတော်တော်ကောင်းလိုက်နာတဲ့နဲ့စီကန်းတွေလကောင်း train လုပ်ပေးဖို့တော့လိုတယ်လို့ကျွန်တော်နံပါတ်1အရတော်ထင်ပါတယ်ဗျာစင်ကာပူနိုင်ငံမှာအခုကျွန်တော် BR ဖြစ်လို့ကျွန်တော်ကားမောင်းသွားခြင်းနဲ့ဆိုမောင်းညင်တိုင်းမောင်းလို့မရပါဘူးသူရဲ့စာမေးပွဲတွေဖြေရမယ်အဆင့်တွေယူရမယ်နှစ်တွေကြာမယ်ပြီးတော့မှကျွန်တော်လှုပ်ချင်တာကိုလှုပ်လို့ရတဲ့အဆင့်လောက်ပဲရှိပါတယ်အဲ့တော့ဆိုလိုတဲ့သဘောကဗမာပြည်မှာတော့ဟိုလက်ရှိအချိန်တွေကတော့ပြုပြင်ပြောင်းလဲကိုလုပ်နေတဲ့အခါမှာဟိုပြုစပြင်းထန်ဖြစ်နေတဲ့အနေအထားလေးကျွန်တော်တို့မြင်ရတာပေါ့နော်အဲ့ဒီအဆင့်လေးတွေကိုခုနကျွန်တော်ပြောလို့စဉ်းစားပြီးတော့လုပ်ရင်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်နောက်ထပ်သောတာရှင်တစ်ယောက်ရှိပါတယ်လိုင်းပေါ်မှာကိုဇော်ဖြိုးလင်းရှိပါလားရှင်
ဟုတ်ရှိပါတယ်ခင်ဗျ
ဟုတ်ကဲ့မင်္ဂလာပါကိုဇော်ဖြိုးလင်းရအောင်ဟိုဘာတွေများတွေ့ကြုံခဲ့ရပါလဲကျမတို့ဒီ spare တွေဟိုကားဆရာတွေနဲ့ပတ်သက်လို့ပေါ့လေသူတို့ရဲ့အပြုအမူလေးတွေ
ကျွန်တော်ကတော့လက်ရှိဒီရန်ကုန်မြို့မှာကျွန်တော်က36နှစ်ရှိပြီပေါ့နော်ကျွန်တော်36နှစ်လုံးလုံးရန်ကုန်မြို့မှာနေနေတာပေါ့နော်အဲကျန်ပြန်ကားတော့ဒါနိုင်ငံသားခီးပြီးတော့ကျွန်တော်သွားဦးပါတယ်ကျွန်တော်အလုံးနဲ့ပတ်သက်ပြီးတော့အဲ့တော့လက်ရှိဖြစ်နေတဲ့ပြဿနာရန်ကုန်မြို့မှာအဓိကနံပါတ်1ပြဿနာအခုအားလုံးကျွန်တော်ဆွေးနွေးနေကြတဲ့ bus car ကိစ္စပေါ့နော်ဘတ်ကားကိစ္စပြဿနာတက်တယ်ဆိုတော့ကျွန်တော်အခုဒီ conversation တစ်ခုလုံးအစအဆုံးဒီအခုကျွန်တော်အထီးပါကျွန်တော်နားထောင်လာရတာပေါ့ပထမမှာကျွန်တော်ဒီလွတ်တော်ကနေပြီးတော့တာဝန်ရှိတဲ့အဖွဲ့အစည်းတွေကနေမေးမြန်းတာတို့ဒီဝန်ကြီးဌာနအနေနဲ့တိုက်ရိုက်ကင်တွယ်တာတို့နောက်တစ်ခုကဒီနိုင်ငံသားမှာရှိတဲ့စနစ်တွေနဲ့ချိန်ထိုးပြီးတော့ကြောင်းလဲဖို့တို့နောက်ခုနကအခုပြောသွားတဲ့ဒီစနစ်နော်ငွေကြေးစိုက်ထုတ်ပြီးတော့အစိုးရလှုပ်ဖို့တို့ခုနကကာတွန်ဆရာကြီးပြောသွားတဲ့ပုံစံမျိုးတွေပေါ့ဒီဟာလေးတွေကိုကျွန်တော်ခြုံငုံပြီးတော့ကြည့်ကြည့်တယ်ပေါ့နော်ကြည့်ကြည့်တဲ့အခါကျတော့ဖြစ်နေတဲ့ကြံစည်နာကဘယ်လိုလဲဆိုတော့စပယ်ယာတွေဒရိုက်ဘာတွေဒီဟိုဘတ်ကားကိစ္စကိုကျွန်တော်လွှတ်တော်ကနေတင်တင်ဒီအဖွဲ့အစည်းတစ်ခုကနေပဲပြောနားလဲဝင်မှာမဟုတ်ဘူးဗျ။ဘာလို့လဲဆိုတော့လက်ရှိဒီဟာကလည်းနှစ်ပေါင်းမြောင်များစွာဒါပြောလာခဲ့တာ။ဟိုရှေ့အရင်ကလည်းပြောခဲ့တယ်။ဟိုရဲအနေနဲ့လည်းမကင်တော့ကင်တွေ့တယ်။ဒီလူတွေဒီဒါကိုသူနားအောင်မလို့နားအောင်မထောင်။အဲ့တော့ကျွန်တော်ကဘာလို့လောက်ရမှာလဲဆိုတော့ကားပေါ်မှာစပယ်ယာနဲ့အဓိကကတော့ဟိုဒရိုက်ဘာနဲ့ပေါ့နော်စပယ်ယာနဲ့ဒရိုက်ဘာတယောက်ပါလေ။ကျွန်တော်ကလူက50လောက်ရှိတယ်အဲ့တော့50လောက်ရှိရဆိုတော့ဒီကားဒီအချိန်မြောက်များစွာသူမောင်းနေတယ်အန်ဒီရရှိနေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီခီးတဲ့တွေအားလုံးစီလုံးမှုလို့တယ်စီလုံးပြီးကျွန်တော်ကဓာတ်ဓာတ်ရိုက်ကျွန်တော်တို့ဖြည့်ရှင်းလို့ရတယ်အညီလေးကတော့အရန်မမောင်းနဲ့တယောက်သူတို့ဒီအရန်ပြုတ်လာခဲ့လို့ရှိရင်တော့မှအားလုံးကဝိုင်းကာကွယ်ဖို့လို့တယ်ကျွန်တော်ကိုယ်တိုင်လည်းပဲပေါ့နော်ဒါကျွန်တော်တွေ့ကြုံပေါ့ဒီကျွန်တော်ကပလာဇာမှာဆင်းမဲ့လုပ်တယ်ဟိုသူကအောင်မင်္ဂလာအထိအောင်မင်္ဂလာကျော်သွားအောင်သူကကားကိုမောင်းသွားတယ်88ကားကြီးပေါ့ဗျာအဲ့တော့ကျွန်တော်ကပြောတယ်အမေငါ့ကိုငါဒီပလာဇာမှာဆင်းမှာဘာလို့လဲဆိုတော့ကျွန်တော်မရပေးနိုင်ဘူးလေကားဖိုက်နေတာမရပေးနိုင်လို့ဆိုတော့ကျွန်တော်ဒီကောင်ကိုဂုတ်ကနေဆွဲပြီးကျွန်တော်တခါလေကားပေါ်နေဆွဲချဘူးအောက်ဒီဆွဲချသွားတာဆွဲချသွားရင်ကျွန်တော်ဒီကောင်ကိုပါလဲပေါ့ဘာလို့သူကပထမတော့ကြောက်တယ်ဗျာကျွန်တော်ဘာလို့ဆိုခီးတဲ့တွေအကုန်ပါလာပြီထင်တာကျွန်တော်ကလည်းပြန်ကြည့်ရကျွန်တော်ငါနောက်တော့၄-၅ယောက်တော့ယောက်ျားကြီး၄-၅ယောက်လောက်ပါလာမယ်ထင်တာကျွန်တော်လည်းပြန်ကြည့်ရကျွန်တော်နောက်မှတယောက်မှမရှိဘူးအဲ့တော့သူတို့ကကျွန်တော်တခါပြီးတော့ရန်ပြန်လုတ်တယ်အာဒုံးတွေရိုက်မယ်ဘာညာလုတ်တယ်ပေါ့နော်ကျွန်တော်လည်းအင်အားကြီးမမျှတော့ဟိုကျွန်တော်ပြေးလိုက်တာဟောသဘောတကူအဲ့တော့ပြောချင်တာကကျွန်တော်ခီးတဲ့တွေအခုသွားကြတယ်ကျောင်းသားလေးတွေကြာသွားကြတယ်ကျွန်တော်ဟိုဘွဲရဒီပညာရှင်တွေသွားကြတယ်ခီးတယ်ဒီကျွန်တော်ဘတ်ကားပေါ်မှာအဲ့တော့ကျွန်တော်အားလုံးဝိုင်းပြီးတော့သူတို့ကိုနံပါတ်1အဆင့်ကောက်ွယ်ပါပြောပါအားလုံးစုပြီးတော့အနည်းဆုံးကျွန်တော်ပြောပြမယ်10ယောက်15ယောက်စ စုပြီးပြောရင်တော့သူတို့ကြောက်တယ်မင်းတို့ဒီလိုမျိုးမမောင်းနဲ့မင်းတို့ဒီလိုမျိုးမကြိုင်းနဲ့ခုနကဟိုကာတွန်းဆရာကြီးပြောတာ तू ဝင်ပြောတယ်ပြောကသူ့ကိုမချင်မနှံပြန်ပြောတယ်ပြန်ပြောတော့ तू နောက်မှာဘာသူပါလဲဆိုတော့ဘာသူမှမပါဘူးအဲ့တော့ဒါကလည်းဟိုတိုင်းပြည်တစ်ခုမှာကျွန်တော်နိုင်ငံရေးစီးပွားရေးကြီးလို့ရင်ကျွန်တော်ပုံမှန်လူမျိုးတွေကတယောက်နဲ့တယောက်နဲ့စီးလုံးမှကျွန်တော်ဒါကိုတိုက်ထုတ်နိုင်မှာအဲ့တော့တိုင်းပြည်မှာအခုချိန်မှာမဟုတ်တရုပ်တွေလောက်တိုင်းအများကြီးရှိတယ
်ဟုတ်ကဲ့ပါ
ကျွန်တော်ဒါတွေကိုစီစီလုံးလုံးနဲ့ကျွန်တော်တိုက်ထုတ်ရမှာ
ဟုတ်ကဲ့ပါ
ဘယ်ကနေစမလဲဘတ်စကားကနေကျွန်တော်စပေးဖို့လိုအပ်တယ်ပေါ့နော
်ဟုတ်ကဲ့ပါ
ဒါကဒီလိုကျွန်တော်ပြင်လို့ရတယ
်ဟုတ်ကဲ့ပါကျေးဇူးပါဟုတ်
နောက်တစ်ခုကကြတော့
ကျွန်တော်တို့ဒီအချိန်လည်းနည်းနည်းလေး
စာစနစ်ကြီးရကျွန်တော်
ဟုတ်ကဲ့အချိန်နည်းနည်းလေးဟိုဟိုဘယ်ကြံတော့လို့ပါနော်ကျေးဇူးလည်းတင်ပါတယ်အဲ့တော့ဟိုဆရာခင်မောင်ညိုအနေနဲ့ပေါ့နော်ညီကုန်းချုပ်ကလေးဟိုဒီကားဆရာကြီးယဉ်ကျေးလာအောင်ဘလို့နီးနေပေါ့ဟိုဆုံးမရင်ရမလဲဆိုတာနည်းနည်းလေးပြောပြပါဆရာအချိန်လေးမိနစ်30စက္ကန့်30လောက်ရပါတယ်ဆရာ
ဟုတ်ကားတော့ကားဆရာကြီးသိထားဖို့ကဒီဘတ်ကားဆိုတာပြည်သူတွေအတွက်လုပ်ထားတာပါဒီဘတ်ကားကိုကျွန်တော်ပတ်စံရှိပြီးတော့ကျွန်တော်အင်းစိန်သွားမဲ့ကားကိုတစ်စီးလုံးပို့ကျွန်တော်ပေးပြီးတော့ငှားစီးလို့မရတဲ့ချီကိုဥပဒေရှိပါတယ်အဲ့တော့ဒီဟာလေပြည်သူအတွက်ဆိုတော့တို့သိအောင်ပထမဆုံးတို့ပညာပေးရမယ်တို့အသိပေးရမယ်တို့ကပြည်သူတွေကိုစာနာထောက်ထားတဲ့စိတ်ဓာတ်တွေနဲ့လုပ်ပြီးတော့ကျွန်တော်တို့ဟိုဖြစ်နိုင်ပေါ့လေဟိုကျွန်တော်တို့ဘတ်ကားတွေကိုတက်ကျွန်တော်တို့ training လုပ်ပြီးတော့အဲ့ဘတ်ကားအစင်းလိုက်ကိုကျွန်တော်တို့လဲထုတ်လိုက်ရင် spare ရော driver ရောအဲ့ဒီဟာကိုလဲထုတ်မယ်ဆိုတဲ့အစီအစဉ်လေးတွေလုပ်လိုက်ရင်အမှန်တကယ်ကောင်းပါလေဒီလိုမျိုးလုပ်တဲ့တိုင်းပြည်တွေရှိပါတယ်ဟိုတရားသူကြီးအဖွဲ့လဲထုတ်တာတော့ဘာလို့အဲ့လိုမျိုးရှိပါတယ်ကျွန်တော်တို့ဒီဘတ်ကားနေစမယ်ဆိုခုနပြောရတာအရန်ကောင်းတာပဲဒီဘတ်ကားနေစရင်တော့အရန်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်ဘတ်ကားသမားတွေနဲ့ကျွန်တော်တို့ပြည်သူနဲ့ပေါ့လေကျွန်တော်တို့ကပြည်သူကအရေးအကြီးဆုံးကဒီ transport ဒီပြည်သူအတွက်စိတ်နှလုံးမချမ်းသာဖြစ်တာလဲဒီဘတ်ကားအဲ့တော့ကျွန်တော်တို့ကအဲ့ဒီတပြည်မှာလူတယောက်ဖြစ်လာပြီးတော့ဒီ transport လေးနဲ့စိတ်ဆင်းရဲရတယ်ကျွန်တော်တို့အတွက်ကိုပေးရတဲ့တကယ်ဆုလတ်ကိုကျွန်တော်ဆုလတ်လို့မမြင်မသုံးရဘဲနဲ့ဒီဟာကြီးကငရဲပြည်ကိုကျွန်တော်တို့ခေါ်သွားတဲ့လူမျိုးမဖြစ်အောင်လို့လုပ်ကြဖို့ဆိုရင်ကျွန်တော်တို့အားလုံးတာဝန်ရှိတယ်ဆိုတော့ခုနပြောကြတာလည်းအရန်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ဘတ်ကားသမားတွေနဲ့အကုန်လုံးလည်းဟိုဒေါက်ခင်ဆိုရင်စီလုံးကနည်းနည်းလေးတို့လည်းပြောဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါဒီနေ့အစီအစဉ်ကိုတို့နားထောင်နေမယ်လို့ကျွန်မမျှော်လင့်ပါတယ်အားလုံးပါဝင်ဆွေးနွေးပေးတဲ့လူအားလုံးကိုကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင
okay so when season ထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီလိုဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့သူများလည်းအချိန်မီဆက်သွယ်နိုင်ကြပါတယ်မကြခင်မှာကျမတို့ရဲ့မနေ့ကင်းအစီအစဉ်တွေအဆုံးသတ်တော့မှာပါရှင်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင်
အိဆန်ဂျင်နန်ကုမ္ပဏီအကြီးကဲ Rex Tillerson ကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဝန်ကြီးယာရူနေရအတွက်ရွေးချယ်ဖို့အများနေတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့ပိုင်းမှာပဲဒေါ်နယ်ထရမ့်ဟာ Tillerson နဲ့တွေ့ဆုံခဲ့ပါတယ်ထရမ့်ရဲ့အဆိုအသစ်ရွေးချယ်ရေးအဖွဲ့နဲ့ရင်းနှီးသူတွေရဲ့ပြောကြားချက်တွေကိုကိုးကားပြီး Tillerson ကိုရွေးဖို့များတယ်လို့သတင်းဌာနအတော်များများကပြောဆိုနေကြတာဖြစ်ပါတယ်အရင်ကထရမ့်ကိုဝေဖန်ခဲ့သူလည်းဖြစ်2012ခုနှစ်သမ္မတလောင်းဖြစ်တဲ့ဝင်ရွေးခံခဲ့သူ Mitt Romney ပြန်ခု Tillerson ကိုလည်းနိုင်ငံကြီးဂျာယီဝင်ကြီးဖြစ်နိုင်သူဖြစ်ထင်ကြေးပေးလာကြတာဖြစ်ပါတယ်ကိုလံဘီယာသမ္မတဟွမ်မန်နူယယ်ဆန်တိုစ်ဟာစနေနေ့ကနိုဘယ်ငြိမ်းချမ်းဆုကိုလက်ခံရယူရမှာကိုလံဘီယာနိုင်ငံကနှစ်ပေါင်း50ကျော်ပြည်ရင်းဆက်အဆုံးသတ်ရေးဂျူပန်မှုအတွက်ကောင်းငင်ဘုံကနေပေးတဲ့လက်ဆောင်ဖြစ်နေဂုဏ်ယူပါတယ်လို့ပြောကြားခဲ့ပါတယ်ဒေသရင်းနေထိုင်သူတွေအားလုံးရဲ့လူခွင့်ရပိုင်ခွင့်နဲ့အကာအကွယ်ပေးရတဲ့အတွက်အာရှနိုင်ငံတွေကလွှတ်တော်အမတ်တွေရဲ့အခမ်းအခဏကိုမြင့်တင်ပြီးညီညီညွတ်ညွတ်ရပ်တည်သွားဖို့အတွက် APHR အာရှန်ဒေသရင်းလူခွင့်ဆိုင်ရာလွှတ်တော်အမတ်များအဖွဲ့ကစနေနေ့မှာကြောက်တဲ့လူခွင့်နေ့မှာတောင်းဆိုလိုက်ပါတယ်ဒေသရင်းမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုရော့ကျလာပြီးအခြေအနေတွေတစ်နှစ်တခြားပိုဆိုးလာတာဖြစ်ပြီးတော့ဖိလစ်ပိုင်မှာလူပေါင်း 9,000 ကျော်တေဆုံးရပြီဖြစ်တဲ့မူဝင်ဆေးဝါးနှိမ်နှင်းမှုဖြစ်ပေါ်နေသလိုဂျွန်ဆန်းစုကြည်တက်လာတဲ့မြန်မာနိုင်ငံမှာလည်းအခုလိလူနည်းစုတွေရပိုင်ခွင့်အထူးသဖြင့်ရိုဟင်ဂျာအရေးဖြည့်ရှင်းမပေးနိုင်တာတွေ့နေရတာမို့အာရှန်လွှတ်တော်အမတ်တွေအနေနဲ့ဒီလိုဒေသရင်းအရေးဖြည့်ရှင်းနိုင်အောင်ဦးစားပေးလုပ်ဖို့ပြောကြတာပါအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာမှာအကြမ်းဖက်သမားလို့တန်တရာရှိသူ၃ဦးကိုဖမ်းဆီးရမိတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။သူတို့ဟာမြို့တော်တွင်နိုင်ငံခြားခီးသွားတဲ့အလားများတဲ့နေရာမှာတိုက်ခိုက်ဖို့လုပ်နေတော့ဖမ်းမိတာပါ။
ဒီကနေ့မနေ့ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကမန်နန်ဒါချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့သောမတ်စ်ဘလွန်ဒတ်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.